Welcome to the Voice of America in Burmese.
Minglan nanakhema khmyar tora si mya swin lan cham mi ja ba si. UO American tan ga ni 2018 khu ni July 18 ye buru ni mne phe tan hwe season ni go American pi daw su myo lo Washington DC ga ni 9 meter 24 40 52 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပင်းညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မူပါခင်ဗျာခုမနေ့ဖက်စီစဉ်ကိုတာဝန်ယူတင်ဆက်ပေးပါပါ
ကျွန်တော်ကျော်အောင်လင်မတ်အင်ဂျင်နာနဲ့အတူနိုင်ငံတကာထိပ်တန်းရောက်တဲ့တဲ့နေ့ကိုတင်ပြဖို့ရှိပါတယ်အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်ခဲ့တာမရှိဘူးလို့ရုရှားသမ္မတရဲ့ညှင်းဆိုချက်ကိုထောက်ခံခဲ့တဲ့သမ္မတထရန့်ကသူမှားပြီးတော့ပြောဆိုခဲ့တာလို့ပြန်ပြင်ပြီးတော့ပြောနေပါတယ်ဥရောပသမဂ္ဂနဲ့ဂျပန်ကြားမှာကြီးမားတဲ့နိုင်ငံတကာထူးဆီးပွားရေးဇုံတစ်ခုဖန်တီးဖို့သဘောတူလိုက်ကြပါပြီ။နောက်တစ်ခါမြန်မာပြည်ဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်ရဲ့အစီရင်ခံတင်ပြမှုကိုလွန်ကျော်ရေးကောင်စီမှာတင်းလာနေမှာကျင်းပဖို့ရှိပါတယ်။ဒီကြောင်းပါဝင်နိုင်ငံတကာသတင်းတွေကိုကြားရမှာပါ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုနောက်ဆုံးသတင်းတွေတင်ပြပြီးနားဆင်ရမယ့်အထဲမှာဆိုရင်တော့
In our meetings, the special envoy discussed the plight of the Rohingya refugees and expressed her appreciation to the government and people of Bangladesh, helping those
seeking refuge. Rohingya, ye kisa pishin na patta bilo Bangladesh ko twar ga de kula tamaka atwin mu jo ye athu ko le khii sin chaung kula tamaka atwin mu jo ye pyo kwin ya pauk ko pyo so twar da phit par de tadin lwa ko tin set de ka ma apit so na sin ya ba me. A ra pyin Myanmar naingan atwin ma tia mi taik khan ya de kaisa ri paw pishin pe bu Isha W Lukwin yi phoe yi a so ya ko pinya jet thauk taung so lite de so de chaung နောက်ပြီးတော့ writer သတင်းတောက်တွေကိုမနေ့ကထပ်မံစစ်ဆေးခဲ့တဲ့တရားခွင်ရဲ့အခြေအနေဖားကန်ကြောက်စင်းတွင်မြေပြိုတဲ့နေရာမှာကယ်ဆယ်ရေးရှာဖွေရေးတွေရပ်ဆိုင်းလိုက်ပြီးတဲ့နောက်ဒေသခံတွေကအဲ့ဒီနေရာကိုအပြီးပိုင်ပိတ်ပစ်ဖို့အတွက်တောင်းဆိုနေကြတဲ့အကြောင်းစာတဲ့သတင်းလော်တွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုဒါတွေမတိုင်ခင်တော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့မတ်အင်ဂျင်နဲ့တို့ကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလမှာတုန်းကရုရှားဘက်ကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်ထောက်လှမ်းရေးတိုင်ဝမ်ကတင်ပြချက်တွေကိုသူလက်ခံပါတယ်လို့သမ္မတဒေါ်နယ်ထရန့်ကနေ့တုန်းကပြောပါတယ်။အရင်တနေ့တုန်းကဖင်လန်နိုင်ငံမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပူရဲသတင်းစာရှင်းလင်းပွဲကျင်းပခဲ့တော့ရုရှားအမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်ပြီးတော့နှောက်ယှက်ခဲ့တာမရှိဘူးလို့သမ္မတပူတင်ရဲ့ညှင်းဆိုချက်ကိုသမ္မတထရန့်ကထောက်ခံခဲ့တာပါ။
I said the word would instead of wouldn't, and the sentence should have been, and I thought it would be maybe a little
ဖြစ်မှာမဟုတ်ဘူးဆိုတဲ့စကားလုံးအစားဖြစ်လိမ့်မယ်ဆိုတဲ့စကားလုံးကိုကျွန်တော်ပြောခဲ့ပါတယ်။ဝါကျမှာဖြစ်တင်တာကကျွန်တော်ရေးချရေးတဲ့အထဲမှာဒါမှမဟုတ်ဗီဒီယိုထဲမှာကျွန်တော်ပြောခဲ့တာကရောထွေးသွားပုံရပါတယ်။ကျွန်တော်ပြောချင်တာကရုရှားမဟုတ်ဘူးလို့ပြောစရာအကြောင်းမရှိပါဘူးဆိုတဲ့အကြောင်းသမ္မတထရန့်ပြောခဲ့တာပါ။2016ခုနှစ်ရွေးကောက်ပွဲကာလမှာဝင်ရောက်နှောက်ယှက်မှုတွေမှာရုရှားတွေမကတခြားသူတွေလည်းပါဝင်နေတယ်လို့သမ္မတထရန့်ကဆိုပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားနှောက်ယှက်မှုမလုပ်ခဲ့ဘူးဆိုတာကိုသမ္မတထရန့်ကထောက်ခံပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ရီပပ်ဘလစ်ကန်နဲ့ဒီမိုကရက်ပါတီနှစ်ဆုံးကလွတ်တော်မှတ်တွေအပြင်းထန်ဝေဖန်မှုတွေရှိလာပြီးနောက်တည့်မှာပဲသမ္မတထရန့်ကသူပြောခဲ့တဲ့စကားကိုပြန်ပြင်ပြီးတော့ရှင်းပြလာတာပါ။အမေရိကန်ထောင်လိုင်းအဖွဲ့ကိုမယုံမဲနဲ့ရုရှားသမ္မတရဲ့ပြောဆိုချက်ကိုယုံကြည်တဲ့အတွက်အမေရိကန်လွှတ်တော်မှတ်တွေကသမ္မတထရန့်ကိုအပြင်းထန်ဝေဖန်ရှုံ့ချခဲ့ကြတာပါ။အမေရိကန်သမ္မတတဦးအနေနဲ့သိခါကြတဲ့လောက်ရတစ်ခုပဲလို့လည်းဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့လည်းရုရှားရဲ့လောက်ရကဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ဝင်ရင်းခွဲတဲ့ဟီလာရီကလင်တန်ကိုသူ့နိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုမထိခဲ့ဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။ရုရှားရဲ့ဝင်ရောက်နှောက်ယှက်တာကိုအဆုံးသတ်ရမယ်။မဖြစ်အောင်လုပ်ရမယ်လို့လည်းသမ္မတထရန့်ကဆုံးဖြတ်ထားတယ်လို့ဆိုပါတယ်။
NRA American Rifle အသင်းနဲ့အနီးကပ်ထဲထဲဝင်ဝင်ရှိနေတဲ့ရုရှားနိုင်ငံသူတဦးကို American နိုင်ငံရေးအဖွဲ့အစည်းတွေတဲစိတ်ဝင်ထိုးပေါက်ပြီးရုရှားစိုးရရဲ့လွှမ်းမိုးမှုရှိလာစေဖို့စီယုံသိမ့်သွင်းလုပ်ငန်းစီယုံသိမ့်သွင်းရေးလုပ်ငန်းစဉ်မှာလျှို့ဝှက်စွာပူးပေါင်းကြံစည်မှုနဲ့ American ဗဟိုထောင်လှမ်းရေးဘျူရို FBI ကတနင်္လာနေ့ကဆွဲချက်တင်လိုက်ပါတယ်တနက်ကင်ဆောင်ခွင့်အားပေးထောက်ခံသူဖြစ်မိမိကိုယ်ကိုမိမိကျင်ညာထားတဲ့အသက်29နှစ်အရွယ်မာရီယာဘူတီနာကိုတနည်းအနေနဲ့ကဝါရှင်တန် DC မှာ FBI ကဖမ်းဆီးခဲ့တာပါမာရီယာဘူတီနာဟာသူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာလက်နက်ကင်ဆောင်ပိုင်ခွင့်လို့အမည်ပေးထားတဲ့အဖွဲ့ကို တီထောင်သူနဲ့အမှုဆောင်အဖွဲ့ဝင်ဖြစ်တယ်လို့သူကိုယ်သူဖော်ပြထားပါတယ်။တကယ်တမ်းမှာတော့သူဟာရုရှားအစိုးရအတွက်တရှိုးအလုပ်လုပ်ပေးနေသူဖြစ်တယ်လို့ FBI ကပြောပါတယ်။ရုရှားအစိုးရရဲ့တရှိုးအဖြစ်လျှို့ဝှက်စွာပူးပေါင်းကြံစီဆောင်ရွက်ခဲ့တဲ့ဆိုတဲ့စွဲချက်တွေနဲ့ဘူတီနာကိုတနင်္လာနေ့ကဗဟိုတရားရုံးထုတ်ခဲ့ရမှာ FBI ကအစိုးရရှေ့နေချုပ်ကိုကြိုတင်အသိပေးအကြောင်းကြားခဲ့ခြင်းမရှိပါဘူး။ FBI ရဲ့အထောက်အထားစာရွက်စာတမ်းတွေအရဘူတီနာဟာ2016ခုနှစ်ဩဂုတ်လကကျောင်းသားဗီဇာနဲ့ Washington DC မှာလာပြီးတော့မနေခင်ရုရှားတရှိုးဖြစ်အမေရိကန်ပြည်ထောင်စုကိုအချိန်ပေါင်းများစွာလာရောက်ခဲ့သူဖြစ်တယ်လို့ဖော်ပြထားပါတယ်။ဘူတီနာရဲ့ရှေ့နေ Robert Driscoll ကတော့ FBI ရဲ့ဆွဆွဲချက်တွေကိုညှင်းပယ်ထားပါတယ်ရှင်။
အဖြစ်မှန်တွေကိုလက်မခံဘဲညှင်းဆန်နေမယ်ဆိုရင်တော့ကမ္ဘာတစ်ဝန်းမှာဒီမိုကရေစီချုပ်ငြိမ်းလိမ့်မယ်လို့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကသတိပေးပြောဆိုလိုက်ပါတယ်။အသားအရောင်ခွဲခြားမှုဆန့်ကျင်ရေးရဲ့သင်္ကေတပုဂ္ဂိုလ်ဖြစ်တဲ့နယ်ဆန်မန်ဒဲလာရဲ့နှစ်တရာပြည့်အမှတ်တရခန်းနာတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့မှာမနေ့ကကျင်းပခဲ့ပြီးတော့အဲ့ဒီမှာသမ္မတဘရက်အိုဘားမားကအခုလိုပြောခဲ့တာပါ။မနေ့ကတောင်အာဖရိကကအခမ်းအနားဟာအိမ်ပြည်တော်မှာရှင်နှစ်သမ္မတတန်တာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းသမ္မတဟောင်းဘရက်အိုဘားမားရဲ့အထင်ရှားဆုံးလူမှုနဲ့တွေ့ဆုံဟောပြောမှုလည်းဖြစ်ပါတယ်။အဖြစ်မှန်တွေကိုညှင်းပယ်နေတဲ့ကိစ္စကဒီမိုကရေစီကိုဆန့်ကျင်ရာရောက်တဲ့ဒီလိုမဖြစ်ရအောင်လွတ်လပ်တဲ့သတင်းမီဒီယာတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့လည်းသမ္မတအိုဘားမားကဆိုပါတယ်။ကွမ်လွန်သူနယ်ဆန်မန်ဒဲလာရဲ့မဆုတ်မနစ်ကြိုးပမ်းမှုနဲ့မျှော်လင့်ချက်ကိုဒီမိုကရေစီလူလားသူတွေကဆန္ဒမူနာယူကြဖို့လူငယ်တွေကိုအတင်းလိုက်နာယုံကြည်အောင်မလုပ်ကြဘဲဝေဖန်သုံးသပ်အကဲဖြတ်တတ်တဲ့ပညာရည်တွေကိုတင်ကြားပေးဖို့လဲသမ္မတဟောင်းဘရက်အိုဘားမားကတောင်အာဖရိကမှာပြောခဲ့တဲ့မနေ့ကမင်းကွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်
။ကမ္ဘာစီးပွားရေးသုံးပုံတစ်ပုံကိုလွှမ်းမိုးမယ်အကြီးမားဆုံးနိုင်ငံတကာအထူးစီးပွားရေးဇုံဖန်တီးဖို့လွတ်လပ်စွာကုံသွယ်ရေးသဘောတူစာချုပ်ကိုဥရောပသမဂ္ဂနဲ့ဂျပန်နိုင်ငံတို့နှစ်ဖက်ကြားလက်မှတ်ရေးထိုးခဲ့ကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တူစ်ဥရောပကော်မရှင်ဥက္ကဋ္ဌရှောင်းကလော့ဒ်ဂျွန်ကာရို၃ဦးဟာအင်္ဂါနေ့ကဂျပန်နိုင်ငံတိုကျိုမြို့တော်မှာစာချုပ်လက်မှတ်ရေးထိုးခဲ့ကြတာပါဒီစာချုပ်သည့်အရာဂျပန်နိုင်ငံကတင်ပို့မဲ့မော်တော်ကားကစပြီးလျှက်စစ်ပစ္စည်းအစုံတခါဥရောပနိုင်ငံတွေကဂျပန်ကိုတင်ပို့မဲ့ဒိန်ခဲဝိုင်းဝတ်သားအပါအဝင်စိုက်ပျိုးရေးထုတ်ကုန်တွေအပေါ်မှာအခွန်ကောက်ခံမှု69ရာခိုင်နှုန်းထိကိုဖြတ်သိမ်းမှာဖြစ်ပါတယ်။ဒါ့အပြင်ဥရောပကနေဂျပန်နိုင်ငံကိုတင်သွင်းနေတဲ့ဓာတ်ရုထုတ်ကုန်တွေအပေါ်မှာလည်းဒီသဘောတူညီချက်ကအကျိုးသက်ရောက်မှာဖြစ်တယ်လို့ဆိုပါတယ်။အဖွဲ့ဝင်28နိုင်ငံရှိနေတဲ့ဥရောပသမ္မတနဲ့ဂျပန်နိုင်ငံကြားတခါမှမရရှိခဲ့ဘူးတဲ့အကြီးမားဆုံးကုံသွယ်ရေးသဘောတူညီချက်လည်းဖြစ်ပါတယ်ရှင်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဖီယိုအမေရိကန်တံမြန်မာဘက်ကဆက်ပြီးတော့တန်ထွင်နေပါလေကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရက်နာဘုဂနာရဲ့သုံးရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ပြီးဆုံးသွားပါပြီဇူလိုင်လ14ရက်နေ့ကနေပြီးတော့16ရက်နေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံကိုသူပထမဆုံးချိန်တရားဝင်ခီးစဉ်ဖြစ်သွားရောက်ခဲ့တာပါသူ့ရဲ့ခီးစဉ်တွင်မြန်မာနိုင်ငံကထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့အထူးကိုယ်စားလှယ်မစ္စဘုဂနာကတွေ့ဆုံခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့လည်းတွေ့ဆုံခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကသူတို့အနေနဲ့လုံခြုံစိတ်ချရတဲ့အခြေအနေတွေရှိမှာပဲနေရက်ကိုပြောင်းရင်လည်းနိုင်ငံသားအခွင့်အရေးတွေရမယ်ဆိုတဲ့အမကန်ချက်ရှိမှာပဲပြောင်းရင်လည်းလို့မစ်ဘူဂနာနဲ့တွေ့ဆုံခဲ့တဲ့တော့ကပြောဆိုခဲ့တယ်လို့နေတုန်းကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်မစ်ဘူဂနာဟာပြီးခဲ့တဲ့လတုန်းကမြန်မာနိုင်ငံကိုရောက်လာခဲ့ပြီးတော့ရိုဟင်ဂျာဒုက္ခသည်ပြဿနာနဲ့ပတ်သက်ပြီးတော့မြန်မာခေါင်းဆောင်တွေနဲ့လည်းဆွေးနွေးခဲ့ပါသေးတယ်ရုံညာဆိုတဲ့အုံလုံးကိုမြန်မာစစ်အကတော့အသိမမပြုပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့ကိစ္စကလည်းအရေးကြီးတဲ့အကြောင်းထူးကိုယ်စားလှယ်မစ်ဘူဂနာကသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်မှာပြောဆိုခဲ့ပါတယ်။သူ့ခီးစဉ်နဲ့ပတ်သက်တဲ့ပထမဆုံးစီရင်ခံတင်ပြချက်ကိုလာမယ့်တင်းလာနေ့ကျလို့ရှိရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှတကားပိတ်တင်ပြဖို့ရှိပါတယ်။မစ်ဘူဂနာကိုမြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ဖြစ်ပြီးခဲ့တဲ့ AP လကခန့်ခဲ့တာပါ။
အိန္ဒိယနိုင်ငံမှာဥပဒေမဲ့လူအုပ်နဲ့ရိုက်နှက်တပ်ဖြတ်တဲ့ရာဇဝတ်မှုကိုထိထိရောက်ရောက်အရေးယူအပြစ်ပေးဖို့ ဥပဒေအသစ်ပြဋ္ဌာန်းနိုင်ရေးအစိုးရအနေနဲ့စဉ်းစားဖို့နိုင်ငံတော်တရားရုံးချုပ်ကတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမှာအမြင့်တွယ်နေတဲ့ကုကုကူအုပ်စုဖွဲ့ပြီးတော့ရိုက်နှက်တပ်ဖြတ်မှုတွေဟာများပြားလာနေတာဖြစ်ပါတယ်။ဟိန္ဒူဘာသာရေးအရာနွားတွေကိုအကာအကွယ်ပေးတဲ့အုပ်စုဆိုတဲ့အုပ်စုတစ်ဖွဲ့ကနေဟိန္ဒူဇနိတ်သူတွေနဲ့မွတ်စလင်တွေကိုနွားတွေကိုတပ်ပြီးစားလို့ဆိုပြီးရိုက်နှက်တပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေမကြသေးမီကလူအများသုံးတဲ့ WhatsApp ဆိုတဲ့ social media တခုမှာကလေးတွေကိုလိုက်လံခိုးယူနေတယ်ဆိုတဲ့အတုအယောင်ဗီဒီယိုနဲ့သတင်းအမှားတွေဖြန့်ချိမှုကြောင့်လူတွေအုပ်လိုက်ချီပြီးလူစိမ်းတွေကိုဝိုင်းဝန်းရိုက်နှက်တပ်ဖြတ်မှုတွေစတာတွေဟာအိန္ဒိယနိုင်ငံမှာဖြစ်ပေါ်ခဲ့ပါတယ်ရှင
်။ EU ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်ကနေခွဲထွက်တဲ့မသိလူတို့စနခိုင်ဝဲကောက်ယူဖို့2016ခုနှစ်တုန်းကမဲဆွယ်စည်းရုံးမှုတွေလုပ်ခဲ့တော့ကမဲဆွယ်ရေးအသုံးစရိတ်တတ်မှတ်ချက်တွေပို့ပြီးတော့တုံးဆွဲခဲ့တာကြောင့်ခွဲထွက်စည်းရုံးရေးလှုံ့ဆော်မှုအဖွဲ့ကိုဒဏ်ကျေးပေးဖို့ဗြိတိန်ရွေးကောက်ပွဲကော်မရှင်ကတတ်မှတ်လိုက်ပြီးတော့အဲ့ဒီအမှုကိုရဲတပ်ဖွဲ့ကိုကင်တွယ်ဖို့လည်းလွှဲပြောင်းအပ်လိုက်ပါတယ်ဒီ Vote Leave ဆိုတဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာ EU ကနေပြီးတော့ဗြိတိန်ခွဲထွက်ရေးကိုထောက်ခံတဲ့ Believe ဆိုတဲ့အဖွဲ့နဲ့ပေါင်းပြီးတော့တတ်မှတ်ထားတဲ့ 6.3 မီလီယံဒေါ်လာထက်ကိုဒေါ်လာ6သိန်းပို3ဆွဲခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကမနေ့ကပြောခဲ့ပါတယ်ဒီနှစ်ဖွဲ့ဟာရွေချက်တူပူပေါင်းလှုပ်ဆောင်ခဲ့ကြရတဲ့ဆိုတော့ခိုင်မာတဲ့တက်သေးထောက်ထားတွေရှိနေပြီးတော့ဒေါ်လာ8000တန်ကြီးပေးရမယ်လို့ Vote Leave အဖွဲ့ကိုရွေးကောက်ပွဲကော်မရှင်ကသတ်မှတ်ခဲ့ပါတယ် Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုကြောအောင်လွင်နဲ့မအင်ဂျင်နဲ့လို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါရမယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာဇူလိုင်လ14ရက်နေ့ကနေ16ရက်နေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးတော့ကော့ဆက်စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်လက်ရှိရိုဟင်ဂျာဒုက္ခသည်အရေးကိစ္စအဖြေရှာရေးဟာပြည်ထနာရဲ့အကြောင်းရင်းတွေကိုနိုင်ငံရေးအရာအဖြေရှာဖို့လည်းလိုအပ်တယ်လို့သူကပြောဆိုခဲ့ပါတယ်အကြောင်းစုံကိုဒေါ်လှလတ်တန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှနာဘူဂနာဟာသူ့ရဲ့ပထမဦးဆုံးခီးစဉ်ဖြစ်မြန်မာနိုင်ငံကိုဇွန်လ10ရက်နေ့ကတွားရောက်ခဲ့ပြီးဘင်္ဂလားဒေ့ရှ်ကိုတော့အခုဇူလိုင်လ14ရက်နေ့ကနေ16ရက်နေ့ထိတွားရောက်တာဖြစ်ပါတယ်။သူဟာဓကာမြို့တော်ကိုရောက်ရှိစဉ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့ဘင်္ဂလားဒေ့ရှ်အစိုးရခေါင်းဆောင်တွေအပြင်တန်တမာရေးအစိုင်းဝိုင်းနဲ့ကုလသမဂ္ဂဌာနအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။ခုလိုတွေ့ဆုံရမှာရိုဟင်ဂျာပြည်နာအဖြေရှာနိုင်ရေးဟာအခြေခံအကြောင်းရင်းတွေကိုနိုင်ငံရေးရအဖြေရှာဖို့လိုအပ်တယ်လို့ပြောခဲ့တဲ့အကြောင်းကုလသမဂ္ဂတွဲဖက်ပြောခွင့်ရ Foreign Hawk ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။ In her meetings the special envoy discussed the plight of the Rohingya refugees and expressed her appreciation to the government and people of Bangladesh.
တွေ့ဆုံမှုတွေမှာထူးကိုယ်စားလှယ်ကရိုဟင်ဂျာဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေကိုဆွေးနွေးခဲ့ပါတယ်။အကြမ်းဖက်မှုဘေးကနေပြီးတော့ထွက်ပြေးခိုလုံလာခဲ့ကြတဲ့ဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကိုသူကကျေးဇူးတင်စကားပြောခဲ့ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းနိုင်ရေးအတွက်နိုင်ငံရေးအရအဖြေရှာဖို့လိုအပ်တယ်လို့လည်းသူကပြောခဲ့ပါတယ်
။ Miss Bugana ဟာရဝင်းဂျာဒုက္ခသည်များရှိရာ Cox's Bazar ရှိ Kutapalong စခန်းကိုရောက်ရှိစဉ်အဲ့ဒီမှာပြီးခဲ့တဲ့နှစ်ဩဂုတ်လကအကြမ်းဖက်ခံရမှုကြောင့်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြောပြချက်တွေကိုနားထောင်ရင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ဒုက္ခသည်တွေကသူတို့ဌာနေပြန်နှံ့ရေးအတွက်လုံခြုံစိတ်ချရမှုနဲ့နိုင်ငံသားခံယူခွင့်ပြုဖို့ကိုပြောခဲ့ကြတယ်လို့ဆိုပါတယ်မစ္စဘူဂနာကလည်းသူခီးစဉ်တွင်ဆွေးနွေးမှုတိုင်းမှာရက်စက်ကြမ်းကြုတ်မှုတွေကိုကျူးလွန်ခဲ့ကြသူတွေကိုအရေးယူနိုင်ဖို့အရေးကြီးတဲ့အကြောင်းလဲထုတ်ဖော်ပြောကြားခဲ့တယ်လို့ဆိုပါတယ်လက်ရှိမှာတော့ရိုဟင်ဂျာဒုက္ခသည်9သိန်းဌာနေပြန်ရေးအတွက်အခြေအနေဟာစိတ်မချရသေးဘူးလို့ကုလသမဂ္ဂပြောခွင့်ရ Foreign Hawk ကပြောပါတယ
် The conditions are still not there for the return of the Rohingya.
ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်စိတ်ချရတဲ့အခြေအနေတွေမတွေ့ရသေးပါဘူး။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာအစိုးရအကြားမှာ MOU နားလည်မှုစာချုပ်လွှာထိုးထားခဲ့တာလို့ရှေ့ကိုတိုးတက်လာတဲ့ခြေလှမ်းတချို့ကိုမြင်ရပါတယ်။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်နိုင်ရေးအတွက်စိတ်ချရတဲ့အခြေအနေတွေတွေ့ရဖို့ဒီတဲ့ပို့ပြီးတော့တိုးတက်မှုရှိဖို့လိုပါတယ်။ဒါကိုကုလသမဂ္ဂဘက်ကဆက်ပြီးအားပေးပြီးတော့ကြိုးပမ်းဆောင်ရွက်နေပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်နှံ့ရေးတွေအထူးကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြား2019နိုဝင်ဘာလ23ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ MOU နားလည်မှုစာချုပ်နှွားပြင်ဇွန်လ6ရက်နေ့ကမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုလိုဖြစ်ကြတဲ့ UNHCR နဲ့ UNDP တို့ကြားလက်မှတ်ရေးထိုးခဲ့တဲ့ MOU နားလည်မှုစာချုပ်နှွားတို့ဟာ ရိုဟင်ဂျာပြည်နာအဖြစ်ရှာနိုင်ရေးမှတိုးတက်မှုတွေဖြစ်ရှုပြင်ပေးမယ်လို့လည်းရိုဟင်ဂျာတွေနေရဘီကင်းလုံချုံစွာပြန်နိုင်ရေးတွေဆောင်ရွက်ပေးဖို့လိုအပ်နေသေးတဲ့အကြောင်းမစ်ဘူဂနာကမြန်မာနိုင်ငံခီးစဉ်တွင်ပြအပပြောဆိုခဲ့တယ်လို့လေကုလသမဂ္ဂလက်ထောက်ပြောခွင့်ရကဆိုပါတယ
် As for Myanmar there's a number of steps that need to happen including reconciliation and the creation of safe conditions on the ground in Rakhine state
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ခြေလှမ်းတွေယူဖို့လိုပါတယ်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဒေသခံလူဖွဲ့စည်းချပြန်လည်တည်မြဲရေးနဲ့ရခိုင်ပြည်နယ်မှာလုံခြုံစိတ်ချရတဲ့အခြေအနေတွေဖန်တီးပေးဖို့လည်းလိုပါတယ်ဒါကိုမြန်မာစိုးရကိုကုလသမဂ္ဂဘက်ကဆက်ပြီးတော့ဖိအားပေးနေသလိုအထူးကိုယ်စားလှယ်ခရစ်စတီနာဘူဂနာကလည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံလုံးကိုတွားရောက်ခဲ့စဉ်ကကြိုးပမ်းဆောင်ရွက်မှုတွေရှိခဲ့ပါတယ
်။ရိုဟင်ဂျာတွေသူတို့သဘောလျောက်ဌာနေပြန်နိုင်ရေးနဲ့ပတ်သက်လို့လုံခြုံစိတ်ချရပြီးတိတ်ခါရှိတဲ့အခြေအနေဖန်တီးပေးနိုင်ဖို့အများဆုံးဆောင်ရွက်ပေးဖို့လည်းသူကတိုက်တွန်းခဲ့ပြီးရခိုင်ပြည်နယ်မှာလွတ်လပ်စွာသွားရောက်ခွင့်နဲ့နိုင်ငံသားခံယူခွင့်ပြဿနာအဖြေရှာရေးအပါအဝင်ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ကော်မရှင်ရဲ့အကြံပေးချက်တွေကိုလည်းအကောင့်ထဲပေါ်ဖို့မစ်ဘူဂနာကသူ့မြန်မာနိုင်ငံခီးစဉ်တွင်တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။မစ်ဘူဂနာဟာမြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပြင်မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တွင်းနဲ့လည်းတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်မောင်းတော်ကိုလည်းသွားရောက်လည်လာခွင့်ရရှိခဲ့တာဖြစ်ပါတယ်။သူဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တို့နဲ့ပတ်သက်လို့နောက်သတင်းပါတင်လာနေ့ဇွန်လ23ရက်နေ့မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်အစီရင်ခံဖို့လည်းရှိပါလေရှင်
။ဒါကတော့ဒီရိုဟင်ဂျာအရေးပြဿနာနဲ့အကြောင်းကိုဒေါ်လတ်လတ်တန်းတင်ပြတော့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတော့အတိမတ်ပြုတ်ခြင်းမရှိပါဘူးခင်ဗျာ။အခုဆက်လက်ပြီးတော့နောက်ထပ်သတင်းတစ်ပုဒ်ကိုတင်ပြရမယ်ဆိုရင်မြန်မာနိုင်ငံနဲ့တဝမ်းမတရားမြေသိမ်းဆိုင်ရာမှုတွေအစိုးရကအ мян ဖြစ်ရှင်းပေးတင်တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ HRW ကနေပြီးတော့ဇူလိုင်လ19ရက်နေ့မှာကြေညာချက်ထုတ်ပြီးတော့တောင်းဆိုတိုက်တွန်းလိုက်ပါတယ်ဒီကြေညာချက်နဲ့အစီအခံစာနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းကအသေးစိတ်ကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါနယူးယောက်ခြေဆိုင်ဒီလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကလက်ရှိဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာဆွေးနွေးသည့်လက်ထက်မှာလည်းအရင်ဖြစ်လာခဲ့တဲ့ဒီမြေသိမ်းခံရမှုတွေအကျိုးဆက်ကိုလယ်သမားတွေစက်ခံစားနေရဆဲဖြစ်တယ်လို့ဒီအစီအခံစာမှာထောက်ပြလိုက်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းကစပြီးမြန်မာဆွေးနွေးအနေနဲ့မြေယာဧကအမြောက်များကိုတင်ယူခဲ့ရမှာကျော်ကြီးလုံးဝမပေးတာဒါမှမဟုတ်အလုံးအလောက်ပြန်မပေးတာတွေရှိခဲ့တယ်ဒါကြောင့်မို့ဒီလေသမားတွေဘဝရှင်တန်ရေးအခက်အခဲအကြီးအကျယ်ကြုံခဲ့ရတယ်လို့ဒီစင်ခန်စာကဆက်ထောက်ပြထားပါတယ်အခုလိုမြန်မာသင်ခရရတဲ့လေသမားတူဖြစ်တဲ့ဥမော်ဝင်းကိုဒီလူခွင့်ရဖွဲ့ကမေးမြန်းခဲ့ရမှာကြိုတင်အကြောင်းမကြားပဲမြန်မာသင်ခံခဲ့ရပုံကိုအခုလိုပြောပြပါတယ
်ကားလမ်းပေါ်တက်လာတော့လက်ခွင့်ပင်လှမ်းကြည့်တဲ့အခါကျတော့ထုံစကြီးနဲ့လူဦးကြီးကိုကျွန်တော်တွေ့ရတယ်ပတ်တော့ပြီးတော့ကျွန်တော်ခါတော့ပြီးတော့မေးတဲ့အခါကျတော့စပန်းကတူပါမယ်တူရမယ်ဆိုဘိုင်းပတ်နေတာတွေ့တော
့ဒါအပြင်မြေယာသိမ်းခံရတဲ့လယ်သမားတွေအနေနဲ့သူတို့မြေယာတွေပေါ်မှာဘိုးစင်ပေါင်းဆက်လုတ်ကင်ခဲ့ပေမဲ့အတင်းအဓမ္မလက်မှတ်ထိုးပြီးအသိမ်းခံခဲ့ရတယ်လက်မှတ်မထိုးရင်ဖမ်းဆီးခံခဲ့ရတယ်လို့ဒီအစင်ခံစားထဲမှာထောက်ပြထားပါတယ်အခုလို့ကြုံခဲ့ရဘူးတဲ့လယ်သမားကြီးဦးသိန်းထွန်းကလည
်းကျွန်တော်တို့ကတော့အဖြစ်လက်ထက်တရားလောက်စားလာတာဗျာ30ဝန်းကျင်ရှိသွားပြီကျွန်တော်လောက်စားလာလေเออကျွန်တော်တို့ခြေကိုသူတို့မြေပါဆိုပြီးလက်မှတ်ထိုးခိုင်းတယ်။ဆောင်းဆောင်းတော့ထောင်ကြသွားရတယ်
။တစ်ချိန်တည်းမှာအခုလိုသိမ်းခံရတဲ့မြေယာတွေကိုပြန်လျှောက်ထားနိုင်ကြောင်းပြီးခဲ့တဲ့ဦးသိန်းစိန်ဆိုရလက်ထက်မှာမြေယာဆိုင်ရာစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးဖြည့်ရှင်းပေးဖို့ကြိုးစားခဲ့ပေမဲ့တချို့ပဲအဆင်ပြေခဲ့ပြီးအများအပြားကတော့နှစ်တွေနဲ့ချီစောင့်လာခဲ့ရဘာမှပြန်မကြရသေးဘူးလို့အစိုးရခန်းစာကထောက်ပြထားပါတယ်။အခုလိုမြေယာပြန်ရဖို့လျှောက်ထားခဲ့တဲ့လယ်သူမမတ်မှုဦးကလည်းဘာမှပြန်မချရပုံကို
အချိန်ကြီးဘာမှတော့များတယ်မောင်လေးဒီမှာလင်းသူတို့စီမှာယုံတွေကိုပို့ထားတယ်အမားတို့စီမှာပြည်စာတွေရှိတယ်
ဒါအပြင်အခုလိုမြေယာသင်းခံရတာတိုင်တန်းချက်တွေပေါ်ဘာမှပြန်မချလို့တောင်းဆိုဆန္ဒပြတဲ့လယ်သမားတွေကုညီတဲ့တက်ကြွလှရှားသူတွေကိုလည်းဖမ်းဆီးနေကြတာမို့သူတို့ကိုအများဆုံးပြန်လွှတ်ပေးဖို့ဒီလူခွင့်ရဖွဲ့ကတောင်းဆိုထားပါတယ်အခုလိုမြေယာသင်းခံခဲ့ရပြီးတချို့မိသားစုတွေဆိုရင်လုတ်ဆရာကန်းဆရာမရှိပဲထမင်းငတ်ခဲရှော့စားခဲရတာတွေရှိခဲ့တယ်လို့လည်းတချို့ကပြောထားတာကိုဒီအစင်ခန်းစာထဲမှာဖော်ပြထားပါတယ်ဒီထက်ကတူဖြစ်တဲ့လယ်သမားကြီးဥမော်ဝင်းကပဲပြန်လုတ်စားနိုင်ဖို့မြေပဲပြန်လုတ်ကျင်တာပါလို့အခုလို့ဆိုပါတယ
်ဒီလေကိုအာကုပ်ပြီးလုတ်စားတော့လင်းမရှိတော့ကျွန်တော်ကလက်ကိုရချိုးကိုပြောဖြစ်တယ်ဥရီလွတ်လိုက်ကြအောင်ကောင်းဥရီတို့ရတယ်ကျွန်တော်ဆုံးမချပါလို့ကျွန်တော်ပြောတာလေနောက်အတိုင်းတဲ့နေရာမှာရောလေရမျိုးလေပဲပြန်လုတ်ကြည့်ဒါမှလည်းကျွန်တော်တို့ရဲ့သမင်းတခင်ကျေးဇူးရှင်ကဒီလေမင်းရှိလေမင်းရှိကိုကျွန်တော်လှုပ်ဆောင်လို့ရတယ
်ဒါအပြင် The
Burmese government should investigate impartially and independently.
ဒီလူခွင့်ရဖွဲ့ကအစည်းအဝေးကစားပြည့်စုံသူရစ်ချက်ဝေယာကလည်းဘုရမီစ်ဂဗာမန့်ရှုဒ်အင်ဗက်စတီဂိတ်အင်ပါရှယ်လ်အင်ဒီပန်ဒန့်ပီပယ်ဝါဒ်ရိုက်တ်ဝီယာကလည်းဒီဘုရမီစ်ဂဗာမန့်ရှုဒ်အင်ဗက်စတီဂိတ်အင်ပါရှယ်လ်အင်ဒီပန်ဒန့်ပီပယ်ဝါဒ်ရိုက်တ်ဝီယာကလည်းဒီဘုရမီစ်ဂဗာမန့်ရှုဒ်အင်ဗက်စတီဂိတ်အင်ပါရှယ်လ်အင်ဒီပန်ဒန့်ပီပယ်ဝါဒ်ရ ိုးရရဲ့နှိကွေးလုံးနဲ့မြေယာဆိုင်ရာဖြည့်ရှင်းမှုပေါ်အားမလို့အားမရဖြစ်နေကြတယ်လို့ဒီအစီရင်ခံစာထဲမှာထောက်ပြထားပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်။တော်ရရှိမှာခင်ဗျာ။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲဆိုခံရတဲ့ရိုက်တာတရင်တော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမနေ့တုန်းကရန်ကုန်တရားရုံးမှာဒုတိယနေ့အဖြစ်ထွက်ဆိုချက်တွေပြီးခဲ့ကြပါတယ်။မနေ့ကရုံးထုတ်ခဲ့တဲ့အခြေအနေတွေကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းကအင်းတင်ရွာမှာမွတ်စလင်၁၀ဦးအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းလိုက်နေတော့အဖမ်းဆီးခံခဲ့ရတဲ့ Reuters သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာနိုင်ငံတော်လေးဝက်ချက်ဥပဒေနဲ့စွဲချက်တင်ခံထားရတာကြောင့်တကယ်လို့သူတို့မှာပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မှဆိုရင်သူတို့တွေထောင်ဒဏ်၁၄နှစ်အထိကြာခံရဖို့ရှိနေပါလေ။မနေ့ကဒုတိယမြောက်နေ့အဖြစ်တရားရုံးမှာကြားနာစစ်ဆေးမှုတွေလုပ်ခဲ့တော့ကတရားရုံးရဲ့မေးမြန်းချက်တချို့ကိုသတင်းနောက်ကိုကျော်စိုးဦးကတရားရုံးကအထွတ်မှာရှင်းပြပါလေ
။ကျွန်တော်တို့ကဒီ writer မှာဒီနိုင်ငံဒီနိုင်ငံခြားသတင်းတော်တွေလို့ပုံစံမျိုးဆိုတော့တခြားနိုင်ငံတွေအကျိုးစီးပွားကိုပဲကျွန်တော်တို့လုပ်တယ်လို့ပုံစံမျိုးဥတည်တဲ့မိခဲ့လို့မရမေးရအောင်တွေ့ရပါတယ်ကျွန်တော်တို့ကလည်းကျွန်တော်တို့အနေနဲ့ကတော့သတင်းသမားကဒီသတင်းလုံးတွေတွေပဲလုတ်ခဲ့တယ်ဆိုတာကိုကျွန်တော်တို့ကအဓိကဆက်ဆုပ်သွားပါတယ်
သတင်းသမားကိုဝါလုံးကတော့သူတို့မတရားခံရတဲ့အဖြစ်အပျက်တွေကိုတရားရုံးမှာပြောခွင့်ရခဲ့တယ်လို့ဆိုပါတယ်
ကျွန်တော်တို့မတရားခံခဲ့ရတာကိုယင်းထဲမှာကျွန်တော်9လ8လအထိကျွန်တော်မျိုးသိခဲ့ရပါတယ်ဒီကိစ္စတွေကိုဟိုပြောပြပေးမယ်လို့ဘယ်သူမှကျွန်တော်တို့ဒီအနာမိုင်ဖွဲ့စည်းရရေးယူဆောင်ရတာမျိုးနားထောင်တာမျိုးမလုပ်ခဲ့တဲ့အခါကျတော့အခုလိုတရားရုံးတော်မှာကျွန်တော်အမှန်တိုင်းပြောခွင့်ရတာကိုကျွန်တော်အနေနဲ့အရန်ကိုဂျင်းနဲ့အားရပါတယ်ကျွန်တော်တို့မတရားခံခဲ့တဲ့ကိစ္စတွေကျွန်တော်တို့ဒီနေ့ပြောခွင့်ရပါတယ
်သူတို့ကိုဖမ်းဆီးခဲ့တော့ငါအနေရောင်ခေါင်းစွတ်တွေသူတို့ကိုဆွတ်ပြီးစစ်ကြောရေးစခန်းတစ်ခုကိုခေါ်ဆောင်သွားခဲ့ကြအောင်အဲ့ဒီမှာအချိန်နှစ်ပတ်လောက်ထိန်းသိမ်းခံခဲ့ရကြအောင်သူတို့ကိုဖမ်းဆီးစစ်ဆေးတဲ့ကာလတစ်လျှောက်လုံးမှာရှုပ်ဝက်ဆာရွက်ဆာရမ်းတွေသူတို့နဲ့အတူရှာဖွေတွေ့ရှိတယ်ဆိုတဲ့ကိစ္စကိုစစ်ဆေးမင်းမြတ်တဲ့သူတွေကမမေ့ခဲ့တဲ့အကြောင်းဒါပေမဲ့လည်းရခိုင်ပြည်နယ်မောင်တော်ဒေသနဲ့ဆိုင်တဲ့သတင်းလောက်တာတွေကိုတော့မေးမြန်းခဲ့တဲ့အကြောင်း၂နာရီကြားတစ်ခါသူတို့ကိုစစ်ဆေးမေးမြန်းနေတာကြောင့်သူတို့တွေ၃ရက်အိတ်ခွင့်မရခဲ့ဘူးလို့ကိုဝါလုံးကပြောပါတယ်။အခုဆိုသူတို့၂ဦးဖမ်းဆီးခံခဲ့ရတာ9လကျော်ရှိနေပြီပဲလေ။မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကသူတို့ရဲ့အမှုကိုမျက်မျက်တရတဲ့မှန်မှန်ကန်ကန်ဆုံးဖြတ်ပြီးတော့ဆောင်ရွက်ပေးလိမ့်မယ်လို့ကိုဝါလုံးကတော့မျှော်လင့်နေပါတယ
်။အခြေအနေထိအောင်လည်းပဲကျွန်တော်တို့မှမျှော်လင့်ချက်တွေအများကြီးဆက်ပြီးတော့ရှိနေပါတယ်။ကျွန်တော်တို့နိုင်ငံရဲ့တရားဥပဒေစိုးမိုးရေးကျွန်တော်တို့နိုင်ငံရဲ့တရားစီရင်ရေးစနစ်ကအများတားဆုံးကျွန်တော်တို့အပေါ်မှာအလုံးချုံဆုံးဖြစ်အောင်ဒါဆောင်ရွက်ပေးမယ်လို့ကျွန်တော်ခုချိန်ထိအောင်ကျွန်တော်အပြည့်အဝယုံကြည်နေပါတယ
်။မနေ့ကတရားရုံးမှာအစိုးရရှေ့နေဦးကျော်မင်းအောင်ရဲ့မေးမြန်းချက်တွေကကိုဝါလုံးတို့သတင်းသမားနှုတ်ဦးရဲ့လှုပ်ဆောင်ချက်တွေကြောင့် Reuters သတင်းဌာနကဘလို့အကျိုးမြတ်တွေရခဲ့တယ်လဲ။သူတို့တွေဘလို့ငွေကြေးမြုပ်နဲ့လှုပ်ခရရတယ်လဲ။ကိုဝါလုံးရေးတဲ့သတင်းဆောင်မတွေကိုအမေရိကန်ပြည်တော်စုမှရှိတဲ့ Reuters သတင်းဌာနချုပ်ကိုပို့ခဲ့သလားစတဲ့မေးခွန်းတွေကိုမေးခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေနဲ့ပတ်သက်တဲ့နိုင်ငံတော်လေးဝက်ချက်စာရွက်စာတမ်းတွေသူတို့နဲ့အတူလက်ဝဲတွေ့ရှိခဲ့တယ်ဆိုတာကိုသိသလားလို့လဲအစိုးရရှိနေဦးကျော်မင်းအောင်ကမေးပါတယ်။ကိုဝါလုံးပြန်ဖြေခဲ့တာကတော့သူတို့ဖမ်းမခံရခင်မိနစ်ပိုင်းတွင်သူတို့လက်ထက်ကိုပေးခဲ့တဲ့စာရွက်စာတမ်းတွေဟာနိုင်ငံတော်လေးဝက်ချက်တွေဟုတ်မဟုတ်သူတို့မသိဘူးလို့ပြန်ဖြေခဲ့ပါတယ်။ကိုဝါလုံးတို့ရဲ့အမှုစစ်ဆေးတာကိုဇူလိုင်လ22ရက်နေ့အထိစိုင်းငံ့ထားမှာဖြစ်ပြီး23ရက်နေ့ကျရင်တော့ကြားနာစစ်ဆေးမှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့တရားသူကြီးဥယဲလွင်ကပြောပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။ကချင်ပြည်နယ်ဖားကန်ဒေသမှာကြောက်စင်းတူဖို့ရေလုံငန်းကမြေပြိုကျရာမှာလူများပြပိတေဆုံးခဲ့ပြီးတဲ့နောက်အခုခါရှာဖွေရေးတွေကိုရက်လိုက်တယ်လို့အခင်းဖြစ်တဲ့နေရာကိုလည်းယာယီပိတ်ထားလိုက်ပါတယ်။ဒါပေမဲ့ဒေသခံတက်ကြွလှုပ်ရှားသူတွေကတော့အနေရရှိတဲ့လောက်ွက်တွေကိုအပြီးတိုင်ပိတ်ပစ်ဖို့အတွက်တိုက်တွန်းလိုက်ကြပါတယ်အကြောင်းစုံကိုမတ်စုမောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့စနေနေ့မွန်းလွဲပိုင်းကကချင်ပြည်နယ်မုံညင်းခရိုင်ဖားကန့်မြို့နယ်လုံခင်အုပ်စုစံခါကျေးရွာအနီးကမဟာအစပထမကြောက်စိတ်တူဖော်ရေးကုမ္ပဏီရဲ့ကြောက်စိတ်လုတ်ကွက်ကပယံပြိုကျခဲ့လို့ရေပစဲကြောက်ရှာဖွေနေတဲ့သူတွေအမျိုးသမီးတွေပါဝင်အနည်းဆုံးလူ15ဦးသေဆုံးခဲ့တယ်လို့လူပေါင်း80ကျော်လောက်ထိခိုက်ဒဏ်ရာရခဲ့တဲ့အတွက်စစ်ရုံတွေကိုအရေးပေါ်ပို့ဆောင်ပြီးတော့စေကူတာမှုပေးခဲ့ရပါတယ်မြေစာပုံအောက်မှာလူတော်တော်များများပျောက်ဆုံးသွားဖွယ်ရှိပေမဲ့လို့ရာသီဥတုနဲ့မြေစာပုံလုပ်ငန်းခွင်အနေထားအရာ ရှာဖွေကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုရပ်တန့်ထားလိုက်တယ်လို့ဖားကတ်ဒေသခံလည်းဖြစ်နေမြေကသတင်းသမားတဦးလည်းဖြစ်တဲ့ကိုစောမိုးထက်ကညီစာပုံပြကြတဲ့နောက်ဆုံးအခြေအနေအခုလိုပြောပြပါဗျာ။အဲ
့ဒီနေ့မှာပဲရှာဖွေမှုရပ်ဆိုင်ဆိုနောက်ပြီးလည်းရှာမရတော့တဲ့အခါကျဒီနေ့ချင်းဒီရှာဖွေမှုတွေရပ်ဆိုင်ပြီးပြေပေါ့။နောက်လည်းရှာမှာမဟုတ်တော့ဘူး။ရှာလို့လည်းမရဘူး။ဘာလို့လဲဆိုတော့ပြိုပြီးသားညီစာကမ်းပါကနောက်ကပြန်တဲ့နေကြလည်းဘိုးရွာတဲ့အခါကျတော့တဖို့ဖို့ပြိုနေရပေါ့နော်။တဖို့ဖို့ပြိုနေတဲ့အခါကျတော့အဲ့ဒီအောက်ပြိုကျသွားတဲ့နေရာကိုစင်မင်းတွေသွားပြီးတော့ဘဟုရီနဲ့စက်တွေနဲ့ဟိုဟာတူးစွာပြရှာဖို့လည်းမရဘူး။အောက်ကဘလို့ဆိုရည်ရည်ရှိတဲ့ကဲကိုကမ်းပါပြိုကျတဲ့အခါကျတော့နွန်နေလို့တော့ဖြစ်နေရလေ။မိုးကလည်းဇက်တိုက်ရွာတော့ရှာဖို့လို့မလွယ်ဘူးကြ။ဒီဆုံးသူအလောင်းရတဲ့ဟာပေါ့နော်အလောင်းရတဲ့ဟာက16လောင်းဖြစ်ဖြစ်ချင်းလေးက15လောင်း16ရက်နေ့မှာ3လောင်းအဲမြေကြီးနာဆင်းဟိုသွားရင်လည်းလမ်းမှာပြေးတာ2လောင်းအဲလူပြောက်တိုင်လာက6ရက်အလုံးပေါင်း24ရက်ကိုကျွန်တော်စရင်ပြုစုလို့ရတဲ့လောက်ဆိုမြေကြီးနာဆင်းဟိုပို့လိုက်တာ19ရက်2ရက်ဆုံးသွားတယ်ပေါ့နော်နောက်ဒီကလုံးကင်းဆင်းဟိုမှာ73ရက်ဘာကန်စီမှာ73ရောက်ဘာကန်စီမှာအတွင်းလူနာဖြစ်က9ရောက်မြို့တန်ဆောင်ကြီးရဟိုရက်ကမေးရတော့အသက်အန္တရာယ်ဆိုးရရတဲ့လူနာတော့မတွေ့ရပါဘူးတဲ့လောလောဆယ်ဖြစ်ပြတာမှုခံယူရတဲ့လူနာတွေပဲပါပေါ့နော
်အခုလိုမျိုးလူအစုလိုက်ပြုံလိုက်တည်ဆုံးခဲ့ရတာတွေမကြာခဏဖြစ်နေရတဲ့အတွက်အစိုးရတာဝန်ရှိတဲ့သူတွေဘက်ကအန္တရာယ်များတဲ့အန္တရာယ်ရှိတဲ့နေရာတွေကိုလုံးဝပိတ်သိမ်းပစ်လိုက်တင်ပြီလို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါက်ဆက်ညှိနှိုင်းရေးကော်မတီရဲ့တာဝန်ခံဒေါ်တွဲဘူးကတိုက်တွန်းပါတယ
်ဒီဖက်ကန့်ရဲ့အခြေအနေကတော့အလုံးလုံးတော့မဖြစ်ဘူးကျမတို့ကြည့်တာပေါ့နော်ဒီဥပဒေပေါ်ထွက်လာတဲ့အထိဒီလုံလောက်စုကိုရပ်ဆိုင်လိုက်တာတော့အကောင်းဆုံးပဲဘယ်နေရာမှလုံခြုံစိတ်ချရတဲ့နေရာဆိုတာမရှိတော့ဘူးတဲ့မျိုးထိုးပြလို့လည်းမရတော့ဘူးအဲ့ဒါကြောင့်မို့ဒါပိတ်သိမ်းလိုက်တာတော့အန်တီအကင်းဆုံးလို့မြင်တယ်စိတ်လိုက်ပြီးမှနောင်လုံးမယ်ဆိုရင်လည်းပေါ့နော်တကယ်ပြန်လည်ဆောက်စ်ပြီးမှလုံးတင်တယ်လို့မြင်ပါတယ်ရှင
့်ကြောက်စိမ့်တွင်းနေမှာအလုံးကျော်စီကဲမဲ့တူဖော်မှုကြောင့်ဒီလိုမျိုးလူတွေတည်ဆုံရတာတဘာဝပတ်ဝန်းကျင်နဲ့ဂေဟာစနစ်ဆူဆူဝါဝါထိခိုက်မှုတွေဖြစ်လာနေတာကိုဟန်တားနိုင်မှုအတွက်ခိုင်မာတဲ့ကြောက်မြတ်ဥပဒေပြဋ္ဌာန်းသင့်ပြီလို့ကချင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်ခဲ့ဘူးတဲ့ဒေါ်ထွဲဘူးကပြောပါတယ
်။တက်စီပြည်တော်စုလွှတ်တော်မှာကြောက်မြတ်ဥပဒေပြုပြင်နေရပေါ့နော်။အဲ့ဒီကြောက်မြတ်ဥပဒေကိုအမြန်ဆုံးရေးဆွဲပြီးမှဒီဥပဒေရေးဆွဲဖို့လိုတယ်။ဒါမှပဲကျမတို့ဥပဒေတွေဒီဥပဒေဟိုဘက်ကအာဆက်လာပြီဆိုလို့ရှိရင်ကျမတို့ကချင်ပြည်နယ်မှာဒီအသေးစားကြောင့်ရဲ့ထုတ်လုပ်ခွင့်နဲ့ပတ်သက်မှာပေါ့နော်ဥပဒေပြဋ္ဌာန်းနိုင်မှာဖြစ်တယ်ပေါ့
အခုလိုမျိုးဖားကတ်နေမြေထဲမှာမိမိတို့ရဲ့နိုင်ငံသားတွေဒုက္ခရောက်နေရတဲ့အဖြစ်ကိုတော့နိုင်ငံတော်ဆိုရဘက်ကဖြစ်စဉ်ကိုစုံစမ်းစစ်ဆေးပြီးကာကွယ်နိုင်မှုပို့ပြီးတော့မှထိရောက်တဲ့မူဝါဒတွေချမှတ်ဆောင်ရွက်ဖို့လိုတယ်လို့မြကြီးနာဒုက္ကပောင်ခြေဆိုင်ကချင်အမျိုးသားကွန်ကရစ်ရဲ့တွဲဖက်အတွေ့အမှုဦးစင်ဝါလာကပြောပါတယ
်ကျိုးကအရင်တော့လည်းဒီကြောက်စိတ်မူဝါဒနဲ့ပတ်သက်ပြီးမှစိုးတင်သွင်းတာဟာလေအဲရှိပါတယ်ဗျာဟို6ချက်ရှိပါဗျာအဲ6ချက်ကနေ3ချက်ကတော့လွတ်တော်တဲမှာလက်ခံပေးတဲ့အနေထားတွေမှာရှိပါတယ်ဆက်လက်ပြီးတော့အဲ့ဒါ6ဆင်းပြန်စားတဲ့သူ့ဖို့မှုမူဝါဒတွေကိုလည်းဒီဒေသခံနဲ့လက်ရောညီချင်လို့ရှိအောင်ဖြစ်ပြလာတဲ့ပြဿနာတဘာဝစုစုတွေကအစတာဝန်ခံတာဝန်ယူမှုအပိုင်းကိုလေဒီလုပ်ငန်းရှင်ကြီးဘက်ကနေအဲလုပ်ပေးနေချင်လဲပြီးတော့တော့ဒီအစိုးရဘက်ကနေလည်းအဲ့ဒါကိုတသမတ်ကြီးတည်တည်ကြကြနော်စနစ်ကြကြလေးပြင်ဆင်ထားစီမူပါတယ်ဗျာ
ဖားကတ်ဒေသခံသတင်းသမားကိုစောမိုးထက်ကတော့အခုလိုမျိုးဖြစ်စဉ်နေနောက်မဖြစ်အောင်ဆိုရင်တော့အစိုးရပိုင်းနဲ့ကုမ္ပဏီတွေဘက်ကတာဝန်ရှိတယ်လို့ရေးမစေးကြောက်တွေဘက်ကလည်းအန္တရာယ်များလို့တဲ့နေရာတွေမှာသွားပြီးတော့ကြောက်ရှာတာတွေမလုပ်ဖို့အရေးကြီးတယ်လို့သတိပေးလိုက်ပါတယ်
ကျွန်တော်တို့အပြစ်တင်နေတာလည်းနှစ်နှစ်ဒီလည်းမနေတော့ဘူးကျွန်တော်တို့အပြစ်သာတင်နေတယ်ပြောင်းလဲမှုတွေဒီတည်ဆုံးမှုတွေရော့ရမှာတော့ဒီနေ့ဆိုအရန်မြင့်တက်လာတယ်ပေါ့နော်နှစ်ဝက်ပဲရှိသေးတယ်လူတရာကျော်သွားပြီလူတရာကျော်သွားပြီဒါတော့မှကျွန်တော်တို့မော်တိုင်းမော်တိုင်းမှာမတော်တဆကျင်းရနေပြုတ်ကြလို့အဲ့လိုမျိုးတဦးနှစ်ဦးတည်တဲ့ဟာလေးတွေကျွန်တော်တို့စိတ်ရင်းယူမထားဘူးရှင်းပြရအောင်အစုလိုက်အပြုံနဲ့ဒီရဟာရီပဲကျွန်တော်တို့ကအကျင့်ရင်နဲ့စရင်ပြုစုထားတာပေါ့အထူးထူးကျွန်တော်တို့ဆိုတော့အဲ့တော့ကျွန်တော်တို့အပြစ်မတင်မနဲ့ဘာလဲဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဘာလုပ်နိုင်သလဲပေါ့တကူချင်းတကူချင်းဒီမှာအခုလိစားရအဖွဲ့စည်းတွေကဒီလိုအန္တရာယ်ရှိတဲ့နေရာတွေကိုမတူးဖို့ပေါ့ဗျာတားကြည့်ရတယ်ပေါ့ကျွန်တော်တို့အဓိကကကိုလူတွေကိုကိုတားတော့မင်းတို့ဒီနေရာအန္တရာယ်ရှိရင်မတူးနဲ့တောက်ကြောဘလောက်ကောင်းကောင်းကိုလူတွေကိုမတားဘူးဆိုပင်ဦးမှာ
မကြာခဏမြေစာပုံတွေပြိုကျတဲ့အတွက်လူရာနဲ့ချီတည်ဆုံရလေးရှိပေပဲလို့အခုချိန်ထိကတော့ပြည်တော်စုအစိုးရကချင်ပြည်နယ်အစိုးရနဲ့လွတ်တော်ဒီဒီကတာဝန်ရှိတဲ့သူတွေဘက်ကကျောက်စိမ့်တွေရဲ့လုပ်ငန်းကိုလုံခြုံရေးအဲ့ဒီဒေသမှာရှိနေတဲ့သူတွေရဲ့အသက်အန္တရာယ်လုံခြုံရေးနဲ့ပတ်သက်ပြီးထိထိရောက်ရောက်ဆောင်ရွက်ပေးနေတာတွေမရှိသေးဘူးလို့လည်းဖခန့်ဒေသခံတွေကပြောပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီUA American တန်ကဘလူးနေမနေ့ဖက်အစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီစီစီကုန်လက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုမီတာလိုင်းနေအပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေသလို Facebook စာမျက်နှာနဲ့ VOA ရဲ့ website စာမျက်နှာ�ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဖိုင်ယူနားဆင်နေပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့
အရင်စိုးစိုးလက်ထက်နေတော့မတူပါဘူးဒီအချိန်မှာတရုတ်မကောင်းကြောင်းပြောဖို့ပြောတဲ့လူတော့အတော်နေသွားပြီဆိုတဲ့အခါကျတော့သူ့ရဲ့
ဒါကတော့တရက်လီလိုင်းဆွေးနွေးကောင်းကိုပြန်လဲတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြကြတဲ့စိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းအရာတွေကိုကောက်ထုတ်တင်ပြထားတဲ့အစီအစဉ်မနေ့ကအင်္ဂလိပ်စာသင်ခန်းစာပို့ချချက်စာရာတွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဒေါ်လှလှတန်းနဲ့အတူကောက်ထုတ်တင်ပြပေးပါမယ
် The Asian Post သတင်းစာမှာMyanmar's dangerous jade trade, Myanmar နိုင်ငံရဲ့အန်ရဲကြီးလာတဲ့ကြောက်စင်းအယောင်ဝယ်ဆိုတဲ့ခေါင်းကြီးနဲ့ Aegis Arafin ရေးတာတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ဒီသတင်းမှာစောစောပိုင်းကဖကမြောက်ပိုင်းလုံကြီးမှာမြေပြိုမှုကြောင့်လူအနည်းဆုံး15ဦးသေဆုံးခဲ့ပြီးပြိုနေတဲ့မြေကြီးအောက်မှာပိတ်မိနေတဲ့ဗနယောက်ထတ်ရှိနိုင်မယ်ဆိုတဲ့စိုးရိမ်မကင်းဖြစ်မှုတွေပေါ်ပေါက်စေခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံမှာကြောက်စင်းတွင်မြေပြိုမှုဟာပထမဦးဆုံးချိန်နဲ့မဟုတ်ပါဘူး။ဒီမြေပြိုမှုတွေဟာကြောက်စိမ့်အများဆုံးထွက်တဲ့ဖကမှာဖြစ်တာတွေ့ရပြီးမြန်မာနိုင်ငံဟာကမ္ဘာအရေးသွေးပြည့်မီတဲ့ကြောက်စိမ့်80ရာခိုင်နှုန်းထွက်တဲ့နေရာလေးဖြစ်ပါတယ်။အဂတိလိုက်စားမှုနဲ့ပတ်ဝန်းကျင်ထိခိုက်မှုတို့ကိုစုံစမ်းစစ်ဆေးနေတဲ့ Global Witness အဖွဲ့ကြီးဆိုရ2014မှာကြောက်စိမ့်ထုတ်လို့ရမှာဒေါ်လာ31ဘီလီယံရခဲ့ပြီးလွန်ခဲ့တဲ့10နှစ်တာအတွင်းမှာဒေါ်လာ122ဘီလီယံရရှိခဲ့တာဖြစ်ပါတယ်။ဒီလိုဘီလီယံသိန်းနဲ့ချီရပေမဲ့ကြောက်စိမ့်တွင်တူသမားတွေရဲ့ဘေးအန္တရာယ်ကင်းဖို့တက်ဆိုင်ရာတို့ကလှုပ်ဆောင်ပေးနိုင်ခြင်းမရှိခဲ့ပါဘူးလူခံမှန်းကြီး3သိန်းလောက်မြန်မာနိုင်ငံအရရကလာပြီးကြောက်စိမ့်တွင်နေမှာစင်စင်ရဲနဲ့လုတ်ကင်နေကြရတာဖြစ်ပါတယ်မြန်မာနိုင်ငံထွက်ကြောက်စိမ့်ရဲ့စီးပွားရေးလုပ်ငန်းကိုမြန်မာစစ်ကောင်ဆောင်ပိုင်းတွေတရုတ်ကုမ္ပဏီတွေနဲ့ပြည်တွင်းကုမ္ပဏီတချို့တို့ကထိန်းချုပ်နေတာလည်းဖြစ်ပါတယ်ပို့လို့ဆိုတာကဒီကြောက်စိမ့်တွေကိုအင်းဒီချင်းတရုတ်နိုင်ငံကိုခုတ်ထုတ်နေခြင်းပဲဖြစ်ပါတယ်2016ဒီမိုကရေစီအသွင်မကူးပြောင်းမီကြောက်စိမ့်လုပ်ငန်းအဂတိလိုက်စားမှုနဲ့ပတ်သက်လို့ Global Witness ကစုံစမ်းကြရမှာမြန်မာစစ်ကောင်ဆောင်ပိုင်းကဒေါ်လာတန်းနဲ့ချီတဲ့ကြောက်စိမ့်အယောင်ဝယ်တွေမှာပါဝင်ခဲ့ပြီးတရုတ်နဲ့တိုင်ဝမ်တို့ကအဓိကဝယ်ယူကြသူတွေအနေနဲ့အခွန်ကင်းလွတ်ခွင့်ရအောင်လဲလက်ဝါးရိုက်ခဲ့ကြတဲ့အတွက်2014တနှစ်မှာဒီမဲ့ကြောက်စိမ့်ကအခွန်ငွေဒေါ်လာ 6.2 ဘီလီယံနိုင်ငံကဆုံးရှုံးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းမှာမြေပြိုမှု2ချိန်ဖြစ်ခဲ့တာကိုကြည့်ချင်းအားဖြင့် NLD အစိုးရတက်လာပြီးတဲ့နောက်အပြောင်းအလဲသိမ့်မရှိဘူးဆိုတာကိုသိသာစေခဲ့တဲ့အကြောင်းနဲ့ပုံမူတင်းကျပ်တဲ့စီမံတွေချမှတ်ပြီးထိထိရောက်ရောက်ရည်ရွယ်ဆောင်ရွက်နိုင်ခြင်းမရှိရင်တော့ကြောက်စိမ့်တွင်တူသမားတွေအနေနဲ့ရေပေါ်စီလူဒန်းစားတွေရဲ့ခေါင်းပုံဖြတ်မှုကိုဆက်လက်ခံရမှာဖြစ်တဲ့အကြောင်းဆောင်းပါးမှာထောက်ပြထားပါလိမ့်ရှင်
။ပင်လုံကမြန်မာနိုင်ငံရဲ့မျှော်လင့်ချက်ကိုဆက်လက်ရှင်သန်နေစေတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့အတွေ့အမြင်အပေါ်ဆောင်းပါးကိုထိုင်းနိုင်ငံတို့ The Nation သတင်းစာမှာဖော်ပြထားပါတယ်။လူရီစကားပြောကြတယ်ဆိုတာပြစ်ခတ်နေတာတဲ့ပိုကောင်းပါတယ်။ဒေသနာလေးကပြီးဆုံးသွားတဲ့27ရာစုပင်လုံညီလာခံတတိယကြိမ်အစည်းအဝေးမှာတမ်းပီရဲ့ညဉ့်ဉန်းရေးနဲ့ပြန်လည်ရင်ကြားစီရေးအတွက်အခြေခံကြတဲ့အချက်14ချက်ကိုသဘောတူညီမှုရရှိခဲ့ပါတယ်။လမ်းပြမြေပုံကကျေပြန့်သလိုရှုပ်ထွေးလာပေမဲ့ဘလောက်ထပ်သွားရမယ်ဆိုတာကပေါ်လွင်နေပါတယ်။ပန်းနယ်ကိုတွေ့ထားပြီးပါပြီ။ဒါပေမဲ့သွားရမယ်ခီးကတော့တော်တော်ခက်ခဲပါတယ်လို့យေတာထားပါတယ်။ရှင်းမရဖြစ်နေတဲ့အကြောင်းအရာတွေထဲမှာညီလာခံကိုတက်ရောက်ဖို့လိုအပ်တဲ့သူတွေအားလုံးတက်ရောက်လာခြင်းမရှိတာဖြစ်ပါတယ်။ကိုင်းနာအဖွဲ့တွေတော်တော်များများမှာ ူတို့ရဲ့နယ်မြေပိုင်နဲ့ကာကွယ်ရေးအပါအဝင်လက်နက်နဲ့ဖြည့်ရှင်းနေတဲ့ကိစ္စတွေရှိကြပါတယ်2016ခုနှစ်မှာစပြီးကျင်းပခဲ့တဲ့ပင်လုံညီလာခံဟာအရင်သမရဦးသိန်းစိန်လက်ထက်ကပြုလုပ်ခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရက်စက်ရေးသဘောတူညီမှု NCA ကိုဆက်လက်အကောင့်ထည့်ဖော်နေတာဖြစ်ပါတယ်အခုညီလာခံမှာ NCA လက်မှတ်ရေးထိုးထားခဲ့တဲ့အဖွဲ့၁၀ဖွဲ့လုံးတက်ရောက်လာခဲ့တယ်လို့လက်မှတ်ရေးထိုးမှထားတဲ့မြောက်ပိုင်းမဟာမိတ်9ဖွဲ့ကိုလည်းဖိတ်ခေါ်ခဲ့ပါတယ်မဟာမိတ်ဖွဲ့ရဲ့ခေါင်းဆောင် KIA ဖွဲ့ကဂွမ်မိုဟာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့ဆက်နက်ဆွေးနွေးကြဖို့သဘောတူခဲ့ပါတယ်ဆွေးနွေးပွဲမှာရရှိခဲ့တဲ့သဘောတူညီချက်14ခုထဲမှာတော့နိုင်ငံရေးစီးပွားရေးလူမှုရေးမြေယာအသုံးချမှုနဲ့သဘောဝပတ်ဝန်းကျင်ထိန်းသိမ်းရေးစတာတွေပါဝင်ပါတယ်တခြားအသေးစိတ်ကိုတော့ထုတ်ပြန်ကြေညာတာမျိုးမရှိပါဘူးပင်လုံညီလာခံရဲ့ဥတီချက်တွေလမ်းလွဲသွားစီနိုင်တဲ့အကြောင်းချက်တွေအများကြီးရှိပါတယ်အဲ့ဒီထဲမှာတစ်ချက်ကတော့တက်မတော်နဲ့လူနည်းစုတိုင်းရင်းသားခေါင်းဆောင်တွေကြားမှာထားကြတဲ့သဘောထားတွေပဲဖြစ်ပါတယ်အခြေခံမူတွေဘလောက်ပဲသဘောတူညီမှုတွေရှိနေပါစေအမြင့်ကျယ်မှုနဲ့ကွဲပြားခြားနားမှုတွေကိုလက်မခံသေးသဖြင့်ငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစေဖို့ဆိုတာမနည်းစပ်နိုင်ပါဘူးမျှော်လင့်ချက်ကတော့ရှိနေပါသေးတယ်ဒီညီလာခံကြီးကနေသိလိုက်ရတဲ့အကောင်းဆုံးသတင်းကတော့တယောက်တည်းသူအားလုံးနောက်တစ်ချိန်ထပ်ပြီးတော့တွေ့ဆုံဖို့အတွက်သဘောတူညီခဲ့ကြတယ်ဆိုတာပဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ကားစာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ American Indian 3 အင်္ဂလိပ်စာသင်ကားစာတွေကိုဒေါ်လလတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီကိမ်နဲ့တင်ပြမယ့် idiom အသုံးကတော့
bad mouth
ဖြစ်ပါတယ်။စာလုံးပေါင်းက B-A-D, bad ka, soda, makao na. M-O-U-T-H, mouth ka, baza, soro. Zikwaita kru nge, daya ik debe ka ro, baza ka, soda, makao na wo shi. Idiom debe ka le, kasin zin lu suya bali me. Tumya achang makao nbyo ra, nain byo ra, keye byo ra, atin byo ra su yin, di itong wu yi nyon byo lu ya bali. ဤသို့နှင့်ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Mary badmouths her husband everywhere. So, he got fed up and is planning to divorce her.
Mary ဟာသူ့အမျိုးသားရဲ့အတင်းကိုနေရာတကာမှာလိုက်ပြောနေတာပဲ။ဒါကြောင့်လေသူ့အမျိုးသားကစိတ်ကုန်ပြီးတော့ခုတော့ကွာရှင်းဖို့ပြင်ဆင်နေပြီလေလို့အဓိပ္ပာယ်ရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Mary badmouths her husband everywhere. So, he got fed up and is planning to divorce her.
အတင်းပြောမေ၊သူများအကြောင်းမကောင်းပြောမေ၊ကဲ့ရဲ့ပြောဆိုမေဆိုရင်ဘယ်လိုပြောမလဲ?
Badmouth.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါ။အခုတော့မနေ့ညပိုင်းကဆွေးနွေးကြတဲ့ဒိုင်းလီလိုက်အစီအစဉ်ကိုပြန်ပြီးတော့ထုတ်လင်းပေးမှမို့နားဆင်တော်မူကြပါခင်ဗျာ
။မင်္ဂလာပါခင်ဗျာ။ဒီကနေ့ညပိုင်းဒိုင်းလီလိုက်စီစဉ်ကနေပြီးတော့ကျေးဇူးပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာအိန္ဒိချင်းတရုတ်နိုင်ငံရဲ့လက်ရှိမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်ကိစ္စဖြစ်ပါတယ်။တရုတ်နယ်စပ်မှာခြေစိုက်ကြတဲ့ဒီ KIO ကချင်းလူလိုက်ရေးဖွဲ့ UWSC ဝါပီသွေးစီညီညွတ်ရေးအစရှိတဲ့ဒီလက်ရှိမှာစီရေးအားကောင်းတဲ့အဖွဲ့တွေပါတဲ့ဒီမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့ရဆိုလို့ရှိရင်အခုဒီပြီးသွားခဲ့တဲ့မကြာခင်ကပဲပြီးသွားခဲ့တဲ့21ရာစုပင်လုံညီနိုင်ညီလာခံကာလမှာဒီမြမထိပ်သီးခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံနိုင်ခဲ့ပါတယ်မြောက်ပိုင်းဖွဲ့အခုလိုမျိုးနေပြီးတော့ထိရောက်လာအောင်လို့ညီနိုင်ဆောင်ရွက်ရမှာအင်ဒီဂျင်တရုတ်နိုင်ငံဟာတော်လီအခမ်းကဏ္ဍတရအနေနဲ့ပါဝင်လာတာတွေ့ရပါတယ်ဒါကြောင့်မို့မြန်မာညီညာရေးအတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာသလဲ။နောက်ညီညာရေးမှာပါဝင်နေကြတဲ့အဖွဲ့အစည်းတွေဘက်ကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တည်ကြွကြွပါဝင်မှုကိုဘလောက်ထိလိုလားလဲဆိုတာကိုကျွန်တော်တို့အခုဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။တူကတော့ဥပမောင်စုပါ။တူကတော့ဒီလက်ရှိမြန်မာနိုင်ငံရေးလေးလာသူတူဖြစ်ပါတယ်။ဇာတ်ရေးဆရာတူလည်းဖြစ်ပါတယ်။အဲနောက်တူကတော့ကုနေထွန်းနိုင်မှာကုနေထွန်းနိုင်ကတော့ ISP ဒီဒီမဟာပြောနဲ့မူဝါဒကြီးကလေးလာရေးဖွဲ့ကြီးရဲ့အဲဒုတိယညွှန်ကြားမှုလည်းဖြစ်တယ်လို့ပဲလက်ရှိမြန်မာ quarterly magazine ရဲ့အေဒီတာတူလည်းဖြစ်ပါတယ်ခင်ဗျာအဲ့တော့နှစ်ဦးစလုံးဟာလည်းပြီးခဲ့တဲ့21ရာစုပင်လုံညီညာညီလာခံကိုတက်ရောက်လေးလာခဲ့ကြတဲ့သူတွေလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဥမ္မောင်ဆူဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဥမ္မောင်ဆူကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဥမ္မောင်ဆူရေကျွန်တော်ခုနကပြောသွားသလိုပါပဲတရုတ်နိုင်ငံက လက်ရှိအထူးဖြစ်ပေါ်နော်ဒီမြောက်ပိုင်းဖွဲ့နေပြီးတော့ရောက်လာအောင်လို့ဒီမြန်မာခေါင်းဆောင်နေနဲ့တွေ့ဆုံနိုင်အောင်လို့တော်လေးတဲကြွကြွဆောင်းလာတွေ့ရတယ်ခင်ဗျာအဲ့တော့လက်ရှိမြန်မာညီညာရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံရဲ့အခုလိုဝင်ရောက်ပါလာမှုဟာအကောင့်ဘက်ကိုသွားနိုင်လားဆွေးဘက်ကိုသွားနိုင်လားအရင်ဆုံးလေးသုံးသပ်ပြီးပါဦး
ကျွန်တော်ကျေရတော့အကောင့်ဘက်ကိုသွားနိုင်တယ်လို့ထင်ပါတယ်ကျွန်တော်တို့တရုတ်ကဒီ2012ခုနှစ်မြန်မာညီညာရေးလုပ်ငန်းစဉ်စတဲ့အနေပြီးတော့တရုတ်ကိုယ်စားလှယ်ကိုဇီတာသူဖြစ်စေလုပ်ခဲ့တာပါတကယ်တော့2015ခုနှစ်အောက်တိုဘာမှာ NCA ညီငယ်လက်မှတ်ရှစ်ဖွဲ့ထိုးတဲ့အချိန်မှာမြောက်ပိုင်းအဖွဲ့တစ်ဖွဲ့မှမပါမလာပါဘူးအဲဒီနောက်ပိုင်း2016ခုနှစ်မြောက်ပိုင်းမှာတရုတ်နဲ့စပ်ချောင်းမှာတိုက်ပွဲတွေပြင်းပြန်ဖြစ်လာတဲ့အချိန်မှာတရုတ်အနေနဲ့ဒီညီညာရေးလုပ်ငန်းစဉ်မှာတက်တက်ကြွကြွပါလာတာတွေ့ရပါတယ်။ပါလာတဲ့အပြင်ကိုမြောက်ပိုင်းကအဖွဲ့တွေကို NC2 ကိုတိုက်တွန်းလာတာတွေ့ရပါတယ်။အဲဒီမှာတော့စဉ်းစားစရာဖြစ်တာကဒီမြောက်ပိုင်းအဖွဲ့တွေက NCA နဲ့ပတ်သက်လို့အဲကြောအငင်းပွားဖွယ်ရာပြဿနာတစ်ခုဖြစ်ပြင်းမစစ်ပြင်းဖို့လိုအပ်တယ်လို့ပြောနေတဲ့အချိန်မှာတရုတ်က NC ကိုပြောတာဟာ NCA မှန်ပြီးတော့မို့ NCA ဒီအစပြုချက်ဖြစ်ပြီဆိုတော့ကွဲဝီရတာကြရမှုတွေတော့ရှိပါလိမ့်မယ်။ဒါပေမဲ့အဲ့ဒါလို့တိုက်တွန်းနေတဲ့အချိန်မှာပဲ2019နဲ့မှာ FNPCC ဆိုပြီးတော့မြောက်ပိုင်းအဖွဲ့တစ်ခုပေါ်လာတယ်။ဒီအဖွဲ့ကလည်း NCA လမ်းကြောင်းတိုင်းမသွားဘူးလို့ပြောလိုက်တဲ့အခါမှာအစိုးရနဲ့ဒီမြောက်ပိုင်းအဖွဲ့တွေကမှဆက်သွယ်မှုကတဖြည်းပြတ်တောက်လာတယ်။အဲ့ဒီအချိန်မှာတရုတ်ကတွန်းတွန်းတိုက်တိုက်ပါဝင်မှုကပိုးပြီးတော့အဲပါဝင်ပတ်သက်လာတယ်လို့ထင်ပါတယ်။အဲ့ဒါဒုတိယကြိမ်ညီလာခံမှာလည်းပဲမြောက်ပိုင်းအဖွဲ့တွေကိုကျွန်တော်ညီလာခံရအောင်တိုက်တွန်းတွန့်ပူလာတယ်အခုတတိယအကြိမ်မှာလည်းတွန့်ပူလာတာတွေ့ရတယ်အဲဒါတရုတ်ကစစ်ဆန်ညီနိုင်မှုတွေလို့ပြောလို့ရတယ်ဒါပေမဲ့ဒုတိယအကြိမ်ပင်လုံညီလာခံမှာအကျိုးအမြတ်သိမ့်မရှိပေမဲ့တတိယအကြိမ်ပင်လုံညီလာခံပြီးမှတော့အဲကောင်းမွန်တဲ့အကျိုးဆက်တွေထွက်လာလိမ့်မယ်လို့ညွှန်လင်းရတဲ့အခြေအနေတွေတွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျာဥမုံစုဒီလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာနောက်ထပ်ပင်တိုင်းဆွေးမြဲကုနေထွန်းနိုင်ကိုကျွန်တော်ညွှန်ကြည့်ပါလိုက်ကုနေထွန်းနိုင်ကြားပါလားခင်ဗျာ
ကဲ
ကျပါဟုတ်ကဲ့ခုနကကုနေဦးမမောင်ဆိုဆွေးနွေးသွားလဲကုနေထွန်းနိုင်ကြားမိမှာပါသူကတော့လက်ရှိလက်တလောကာလမှာတော့တစုံတရာအကျိုးတော့ဖြစ်နိုင်တယ်ပေါ့နော်ကုနေထွန်းနိုင်ကတော့လက်ရှိတရုတ်နိုင်ငံဒီလောက်ထိတဲတဲဝင်ဝင်နဲ့ညီညာရေးလုပ်ငန်းစဉ်မှာပတ်သက်လာတာနဲ့ပတ်သက်ပြီးတော့အစိုးပစ်ပေါ့ဘယ်လိုများသုံးသပ်မိပါလဲ
ဆိုတော့ကျွန်တော်တို့မြင်တာကပေါ့နော်ဒီတရုတ်ရဲ့အနေအထားကိုကျွန်တော်အချင်းချင်းပြောရင်တော့ကသူအစဉ်တစိုက်ကျွန်တော်တို့ကျင့်သုံးလာတဲ့အဲဂျွေထရက်ပေါ့နော်နှစ်ခွဆက်ဆံရေးပုံစံမျိုးကိုအမြဲတမ်းဒီတုံးလာတယ်အခုလည်းအဲ့ဒီပုံစံအတိုင်းပဲတုံးတယ်လို့ပဲကျွန်တော်တို့ယူဆတယ်ဟိုတိတ်ကြီးမှတော့ဟိုပြုတ်တူးအနေနဲ့ဒီပုံစံကိုပြုတ်ပြီးကြောင်းလဲမဲ့ပုံစံမျိုးတော့မရှိဘူးအခုတော့ကဝါဂျီကွန်ဂျီတစ်ပါတီနဲ့ဆက်ဆံရေးအစားကိပဲနောက်ပိုင်းရောက်ပိုင်းဖွဲ့ရင်ဆက်ဆံရေးကိစ္စပေါ့နော်နောက်ဆုံးဒီအတွင်းပိုင်းမှာဆိုရင်လည်းဒါအစိုးရကိုဆက်ဆံတယ်လို့ပြောနောက်အစိုးရနဲ့ဆက်ဆံလို့မရဘူးဆိုရင်ဒီဆက်ဆံခြင်းနဲ့လူကိုပါတီချင်းဆက်ဆံတယ်ဆိုတဲ့ပုံစံမျိုးတွေနဲ့သူပုံပေါ်ပြီးတော့မှဆက်ဆံလာတာရှိတယ်ပေါ့အဲ့တော့ဒီအခုရင်းချမ်းရေးမှာလည်းသူဒီပုံစံအတိုင်းပဲပါလာတယ်အဲလက်ရှိမှာဆိုရင်လည်းပင်လုံနေထောက်ကြည့်ပဲလို့ပင်မညီလာခံကြီးကအဲအားရစရာမကောင်းမိမဲ့လို့ဒီဘေးရက်ဆွေးတွေ့ပွဲတွေကအကျိုးတန်းမှုရှိတယ်ဆိုတဲ့အဲအားရစရာရှိတယ်ဆိုတဲ့အတန်တွေလည်းထွက်လာတဲ့အခါကျတော့သူ့အမိနဲ့ပို့ပြီးတော့မှအားဆိုင်လောက်ဆောင်နေတယ်လို့မြင်ရတယ်ဒါပေမဲ့ဒီဟာကိုသူဘာကြောင့်လုပ်တယ်လဲပေါ့နော်ခုနဆရာဦးမောင်ဆိုပြောလာတယ်မှလည်းပါပါတယ်ဟိုဒီရေဝန်တစ်ခုလမ်းကြောင်းတစ်ခုတော့ဒီဘက်ကကြီးဝါးရေးဇင်းကြံကိစ္စပေါ့ကျွန်တော်ကတော့အဲ့ဒါတက်ဟိုနည်းနည်းလေးပို့ပြီးတော့တွေးကြည့်တယ်တကယ်တမ်းကဒီရေဝန်တစ်ခုလမ်းကြောင်းတစ်ခုကိုကြီးဝါးရေးဇင်းကြံကိစ္စလို့ဆိုတာကဒီ spoiler ပေါ့ဒီဖြတ်မြင်းလုံးမဲ့လူမရှိဘူးလောလောဆယ်အနေထားအရကအစိုးရလုပ်မယ်ဆိုလည်းလုပ်လို့ရတယ်တက်စစ်တက်ကလုပ်မယ်ဆိုလည်းလုပ်လို့ရတယ်တန်တာလက်နက်ကိုင်တင်ဆိုတာလည်းကြိုးကြိုးမယ်လို့ပြောရတယ်ဟုတ်ဒီရေရွှေရှင်းနဲ့ပြောလဲဆိုရင်ပြောမယ်ဆိုရင်တော့သူလက်ရှိလုပ်နေတဲ့ချင်းတန်းကြီးကဘယ်လိုပဲဥတည်နေတယ်လဲဆိုတော့ဒီမှာကြီးထဲမှာရှိနေတဲ့အားစုတွေအားလုံးကိုသူကဩဇာလွှမ်းမိုးမှုရှိတယ်သူကိုပြီးခေါ်ရမယ်ဆိုရယ်ပုံစံမျိုးကိုပဲတွားနေတယ်လို့ကျွန်တော်တို့မြင်တယ်ဒီပုံမှန်မှုဒီလိုပဲကျွန်တော်တို့အစိုးအပြစ်ဘယ်လောက်ကြီးဖြစ်လာနိုင်လဲဆိုတော့ကြည့်စောင့်ကြည့်ရမှာပေါ့လေသူရဲ့ဩဇာကလည်းအရင်စစ်စိုးရလက်ထက်နေတော့မတူပါဘူးဒီအချိန်မှာတရုတ်မကောင်းကြောင်းပြောဖို့ပြောတဲ့လူတော့အတော်နေသွားပြီဆိုတဲ့အခါကျတော့သူရဲ့ဩဇာအာဏာကတော့ဦးအရင်စိုးရလက်ထက်တွေမြန်မာပြည်မှာပို့ပြီးတော့တက်ရောက်မှုရှိနေတယ်နိုင်ငံရေးရဩဇာအာဏာမှာတက်ရောက်မှုရှိနေတယ်လို့ကျွန်တော်မြင်တယ်သူကလည်းဒီအချိန်မျိုးပဲတဘောကြတယ်ဒီအချိန်မျိုးပဲလိုချင်တယ်လို့ယူဆတယ်အဲ့ဒီအခြေအနေတွေအတိုင်းဆက်ရှောက်နေလို့ကျွန်တော်မြင်ပါဘူးဗျ
ဟုတ်ကဲ့ခင်ဗျာကုမမောင်စိုးရကုနေထွန်းနိုင်ကိုလီလိုက်ပေါ်မှာခဏနေပြေးအောင်ခင်ဗျာကျွန်တော်တို့ရှင်နေချိုးဖိတ်ခေါ်ကြပါတယ်ကျွန်တော်ပြင်းဆုံးကုလွန်းဆောင်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာကုလွန်းဆောင်ကလက်ရှိကချင်ငင်းညမ်းရေးလှုပ်ရှားမှုကော်မတီမှာလည်းပါတယ်လက်ရှိကချင်မှာဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်လို့ငင်းညမ်းရေးလှုပ်ရှားနေသူတူလည်းဖြစ်ပါတယ်ခင်ဗျာအဲ့တော့ကုလွန်းဆောင်ကိုကျွန်တော်ကကုလွန်းဆောင်အမည်မပြောခင်မေးမြန်းတာမလုပ်ခင်ကျွန်တော်ကုလွန်းဆောင်အမည်အရင်ဆုံးမေးချင်ပါတယ်တရုတ်နိုင်ငံကအခုလိုမျိုးမြောက်ပိုင်းကိစ္စတွေမှာဂျာဝင်ညှိနှိုင်းလာတဲ့ကိစ္စနဲ့ပတ်သက်လို့ကုလွန်ဆောင်ဘယ်လိုများမြင်ပါလဲခင်ဗျ
ဟုတ်ကဲ့ဒါကတော့တစ်ဖက်ကကျွန်တော်တို့ဒီတချင်တိုင်းတာတယောက်အနေနဲ့ကျွန်တော်တို့ဒါလည်းလည်းမကျေလို့ကျေစုပါတယ်ဒီဒီနိုင်ငံကနေကျွန်တော်တို့မြန်မာပြည်ရင်းချမ်းရေးဒီဆောင်မဖြစ်စဉ်ပေါ်မှာတက်တက်ချွတ်ချွတ်နဲ့ကျွန်တော်ပါဝင်တာဒါဖြစ်ပြင်တာကြာပြီလို့တောင်းမှကျွန်တော်တို့မြင်မိပါတယ်ဒါမဲ့လည်းတစ်ဖက်ကပြောမယ်ဆိုရင်ဒါကအာစေတနာအမှန်နဲ့ဖြစ်စေခြင်းတဲ့ဒီမေတ္တာတဘောဆန္ဒနဲ့မဟုတ်ပဲနဲ့တစ်ဖက်ကချီအားပုံတန်းနဲ့လုပ်နေတယ်လို့ကျွန်တော်တို့အဲ့လိုမြင်မိပါတယ်ပါတီလည်းဆိုရင်ကျွန်တော်တို့ဒီဇွန်လ9ရက်နေ့မှာကျွန်တော်တို့ဒီအခုတရုတ်တန်မတ်ဟောင်လင်းရဲ့ကျွန်တော်တို့ဒီသူတို့ဒီရန်ကုန်စံယုံမှာကျွန်တော်တို့တွားပြေဆုံးတဲ့အချိန်မှာသူကကျွန်တော်တို့ဒီချင်းလူငယ်တွေကို MCA ထိုးရမယ် MC ခင်ဗျားတို့ကချင်းဒီ MCA ထိုးရမယ်ဆိုပြီးဒီ MCA ထိုးဖို့ပဲတိုက်တွန်းတဲ့ပုံစံတည်းကျွန်တော်တို့မြင်နေရတယ်ဆိုတော့တစ်ဖက်ကပြန်ကြည့်နေချင်းကတော့ဒီတရုတ်နိုင်ငံရဲ့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ငင်းချမ်းကြီးအခန်းကဏ္ဍမှာဥမတာမအရေးကြီးတယ်လို့ကျွန်တော်တို့ဒါကျွန်တော်တို့လည်းမှတ်ယူပါတယ်ယုံရဲယုံကြည်ပါတယ်ဒီတရုတ်နိုင်ငံနဲ့ဒီတက်တက်ချာချာပေါဝင်တာကိုလည်းကျွန်တော်အများကြီးကျေးဇူးတင်တယ်ဒါမှလည်းအခုတရုတ်နိုင်ငံအနေနဲ့ကျွန်တော်တို့အခုသူ့ရဲ့ဒီမြန်မာပြည်ရဲ့အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်မှာစစ်ပွဲတွေဆက်တိုက်သမတော်ဘက်ကနေအင်တာနက်ထိုးစစ်ဆင်မှုတွေဖြစ်နေတဲ့အခြေအတော်တွေမှာကျွန်တော်တို့ဒီစီးပွားရေးဆိုင်ရာကျွန်တော်တို့ investment တွေဒီစမှုစုံမြန်မာမျိုးနဲ့တွင်အတော်တွင်းမှာစမှုစုံစီမံကိန်းဧက9000ကို data ခံတယ်နဲ့ရှင်းနေတယ်မှုမရှိတဲ့နဲ့ဒီဒီအစိုးရနဲ့ကျွန်တော်တို့ဒီမြန်မာပြည်အစိုးရနဲ့ MOU ထိုးတဲ့ကိစ္စတွေပြီးရင်ကျွန်တော်တို့ဒီကချင်ပြည်နယ်မြန်မာမျိုးမှာတရုတ်မြန်မာဆက်ဆံရေးရုံးတွေကိုကျွန်တော်တို့ data ခံခေါင်းဆောင်တွေနဲ့ဘာမှရှင်းနေမှုမရှိတဲ့နဲ့နေပြည်တော်ဘဟုအစိုးရနဲ့ပဲဆွေးနွေးပြီးမှတရုတ်မြန်မာဆက်ဆံရေးနေဆက်ဆံရေးကျွန်တော်တို့အဒီရုံးပုံစံနဲ့ကျွန်တော်တို့ဖွင့်ခဲ့ဟာတွေပြီးရင်ကျွန်တော်တို့ဒီ data ခံတွေရဲ့အာလူခွင့်ရေးပြဿနာတွေကိုကျွန်တော်တို့တုံ့ပြန်မှုတွေစုံတရာကျွန်တော်တို့မရှိပဲနဲ့ကျွန်တော်တို့ဒီအာစစ်တပ်ရဲ့ရာကိုလည်းကျွန်တော်ပြန်ကြည့်မယ်ဆိုရင်အထူးသဖြင့်ကျွန်တော်တို့ဒီတရုတ်နိုင်ငံနဲ့ဆက်ဆက်တဲ့နေဆက်ဆီဆက်တဲ့ပြည်အားမိုင်းတွေမှာပဲရှိဖြစ်တဲ့အချိန်မှာပဲတရုတ်တယုံတက်ကနေကြုံတရားတော့ပြမှုရှိပြန်မယ်ကျွန်တော်တို့တခြားကျွန်တော်တို့အခြားဒေတာတွေမှာကျွန်တော်တို့ GPN ဒါမှကဒေတာအနှံ့အပြားမှာတမတော်ဘက်ကနေထိုးစစ်ဆင်မှုတခြားတွေရှိလာတဲ့အချိန်မှာသူ့ဘက်ကနေကြုံတရားတော့ပြမှုတွေမရှိတာတော့ကျွန်တော်တို့တော်တော်လေးဝမ်းမြင်မိပါတယ်ဒါတော့ဒီကျွန်တော်တို့ဒီမှာဒီရဲ့လက်ရှိရင်းချမ်းရေးအပေါ်မှာမြန်မာတမတော်ရဲ့အခန့်ကဏ္ဍဟာအမတမအရေးပါပါတယ်ဆိုတော့တရုတ်နိုင်ငံလည်းကျွန်တော်တို့ဒီမြန်မာပြည်ရဲ့ခုနဆရာတို့အဆင်းလေးတို့မျိုးကျွန်တော်တို့တရုတ်နိုင်ငံကတော့အတိုင်းအတာတစ်ခုအထိကျွန်တော်တို့မြန်မာတမတော်ကိုတော့လည်းကောင်းမြန်မာပြည်အစိုးရကိုတော့လည်းကောင်းအတိုင်းအတာလက်နက်ကန်ကြီးကောင်းအတိုင်းအတာတစ်ခုအထိပြည်သက်ကနေတွန်းအားပေးနိုင်မလို့ကျွန်တော်တို့ယုံကြည်ပါတယ်ဒါကြောင့်မို့မြန်မာဒီမြန်မာရင်းချမ်းရေးတည်ဆောက်မှုအပေါ်မှာတရုတ်ဒီအစိုးရအနေနဲ့ကျွန်တော်တို့လဲလဲနဲ့နဲ့ထားပြီးမှကျွန်တော်တို့ဒီဒေတာခံတိုင်းအတာပြည်သူတွေအားလုံးပူးပေါင်းပါဝင်နိုင်တဲ့အနေအထားတွေကိုလည်းဒီကျွန်တော်တို့အရေးကြီးတဲ့အမတော်အစိုးရဒီတိုင်းကလည်းနဲ့ကံကြီးချားထင်းမှာကျွန်တော်တို့ဒီအစိုးရအနေနဲ့တော့လည်းကောင်းတိုင်းအသည့်တမတမတော်အနေနဲ့တော့လည်းကောင်းတိုင်းကလုံးအပြည့်အခက်ရရှိရေးကိုကျင်းညာပေးချပြီးမှကျွန်တော်တို့ဒီမတရားအတင်းတွေကိုကျွန်တော်တို့ကတရားဝင်ထုတ်ပြပြီးတူတူဒီအားလုံးပူးပေါင်းပါဝင်နေတဲ့ငင်းချမ်းရေးအချင်းချင်းကိုပွင့်လင်းမြင်တာထင်တာတဲ့အားလုံးကျွန်တော်တို့ပွင့်လင်းကြပါတော့စေတနာအမှန်နဲ့အားလုံး inclusive ဖြစ်နိုင်အောင်ကျွန်တော်တို့အဖန်ဒီပင်နေကတော့ပူပြီးမှတင့်တော်မလို့ကျွန်တော်တို့အဲ့လိုမျိုးမြင်မိပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဟိုလေးကိုမောင်ဆိုးကိုအရင်ဆုံးမေးချင်ပါတယ်ခုနကမြောက်ပိုင်းအဖွဲ့ရည်နဲ့ပတ်သက်လို့ပါပဲမြောက်ပိုင်းအဖွဲ့ရည်ကတရုတ်ကနေပြီးတော့တစုံတရာဖိအားပေးပြီးတော့ NCA လက်မှတ်ထိုးခိုင်းတယ်နောက်တစ်ခုကမြန်မာနိုင်ငံထဲမှာသူတို့နေပြီးတော့မှညီလာခံတက်တွန်းရလဲဒင်းစာရှင်းလင်းပွဲလုပ်မယ်ဆိုတော့တရုတ်ဘက်ကနေပြီးတော့မလုပ်ဖို့တားတယ်လို့လည်းသိရတယ်ကျွန်တော်တို့ကသတင်းကြားတာပေါ့နော်အတီးပြုတ်ချက်တော့လုပ်လို့တော့မရပါဘူးနောက်တစ်ခုကလက်ရှိမြောက်ပိုင်းဖွဲ့တွေလာတဲ့ချိန်မှာလုံခြုံရေးအစသူတို့ခေါ်လာတဲ့အချိန်မှာတရုတ်နိုင်ငံတာဝန်ယူပြီးတော့ခေါ်လာတယ်လို့သိရပါတယ်ခင်ဗျာမြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့တရုတ်ဩဇာဘယ်လိုများရှိပါလဲခင်ဗျာ
မြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့တရုတ်ဩဇာဆိုတာနဲ့ဆိုတာတဲ့မြောက်ပိုင်းဖွဲ့တွေနဲ့မြောက်ပိုင်းဖွဲ့များသည်မြန်ဆက်တရုတ်နဲ့ဆက်တရုတ်တခြားမှာရှိပြီးတော့နေ့တူကဆက်ဆံရေးတွေရှိတဲ့အတွက်တရုတ်နဲ့ကင်းလို့မရဘူးလို့ပြောရမှန်ပါတယ်ခင်ဗျာအဲ့လိုအနေထားအောက်မှာဒီမြောက်ပိုင်းအဖွဲ့ကငင်းငင်းလုံငန်းစီကိုတွန်းလာတယ် NCA ထုံးကိုတွန်းလာတယ်ဆိုတာနဲ့ပတ်သက်ပြီးတော့မြောက်ပိုင်းအဖွဲ့ကြီးရဲ့တုံ့ပြန်မှုကလည်းပဲပြောပြောတိုင်းခေါင်းငိမ့်နေအစ်စ်မှာတော့မရှိပါဘူးအဆိုလိုတာကတော့ NCA ထုံးကိုနဲ့ပတ်သက်လို့ဝါရဲ့တုံ့ပြန်မှု SSB ရဲ့တုံ့ပြန်မှုဆိုတာတော့သတင်းတွေမှာကျွန်တော်တွေ့ရပါမှာ KN ရဲ့တုံ့ပြန်မှုအစစီအဖွဲ့ပေါင်းစုံအသီးသီးရဲ့တုံ့ပြန်မှုတွေတွေ့ရမှာပါအဲ့တော့ကျွန်တော်တို့ကကျွန်တော်တို့က welcome ကျိုးစိုးတာတခုကတော့တရုတ်အနေနဲ့ဤသူ့နယ်စပ်ချက်မှာစစ်ပွဲတွေမဖြစ်စေခြင်းနဲ့အတွက်ကြောင့်မလို့ပြည်ရင်အေးရစေခြင်းနဲ့အတွက်ကြောင့်မလို့သူ့ရဲ့ OVO အကျိုးစီးပွားအတွက်ပဲဖြစ်စေเนา
ပြီးရင်စီနေတဲ့အတွက်မြောင်းညင်းညင်းကိုတွန်းပို့တွန်းဖြစ်စေခြင်းနဲ့ဆိုရင်ဘာဒီအခြေအနေကိုမှန်မှန်ကန်ကန်လေးသုံးသပ်ပြီးတော့တကယ်ရှိတဲ့ဒီနောက်ပိုင်းအဖွဲ့တွေလက်ခံနိုင်တဲ့အခြေအနေတမန်တော်နဲ့သူကလက်ခံနိုင်တဲ့အခြေအနေတခုကိုဖန်တီးပြီးလိုအပ်မယ်လို့ထင်ပါတယ်။ဟိုတစ်ဖက်သက်တွန်းပို့တာတစ်ဖက်သက်ဖိအားပေးတယ်ဆိုတာမျိုးကတော့ကျွန်တော်အမြင်အရပြဿနာကိုဖြစ်ရှင်းနိုင်နိုင်မယ်လို့မထင်ပါဘူးခင်ဗျ။
ဟုတ်ကဲ့ကျေးဇူးပါခင်ကျွန်တော်တို့ရရှင်နောက်တူလေဒီလိုင်းပေါ်ရောက်နေလို့ပါဦးတမ်းမောင်ဦးတမ်းမောင်ဆွေးနွေးလို့ရပါတယ်မင်းများညီမင်းများလို့ရပါတယ်ဥမမောင်ဆွေးရှိပါလေဦးနေထွန်းနိုင်ရှိပါဟုတ်ကဲ့
ဟုတ်ကဲ့ကွန်ဒီဝါဆိုတာကအခုတိုင်းစားတော့ဟုတ်ပါတယ်တကယ်ဝါအနောက်မှာအုပ်ချုပ်နေတာဒီဝါပြည်နယ်ထဲမှာတရုတ်ရဲ့အရာရှိတွေနောက်ဝါပြည်နယ်မှာရှိတဲ့လူကြီးတွေတရုတ်ပြည်ထဲမှာသူတို့ဘန်းနေမှာဆက်ရပါတယ်ကုမ္ပဏီတွေပါတယ်ဘာသာတိုင်းသားပါလူနေစုပါဆိုတော့လူနေစုကိုသူကအကြောင်းခံနေပါနောက်တစ်ခုကကျွန်တော်ဒီရှမ်းပြည်တက်ချလီဘက်မှာလည်းဟာလာကျွန်တော်တို့ခု2000ပေါင်ဝင်းကျင်ပါလေတက်ချလီနဲ့ဒီမိုင်းဆက်ကြားမှာ SS နေမျိုးတိုက်ထုတ်ပြီးတော့ဝါဆိုရဲ့ဖလို့ချခဲ့အဲ့မှာလက်ရှိသူတို့ကဝါဆိုတာပြောတာလက်ရှိအပေါ်တီးဟုတ်တွေပါဒီတနေ့လည်းနေပြီးတော့လာတော့တဲ့မိတ်ဆွေဟာလာတီးဟုတ်စကားပြောတော့လာဝါစကားပြောတော့တာအကုန်လုံးလည်းကြားပါနောက်တစ်ခုကဒီတချလိနားမှာရှိတဲ့ရှမ်းဦးစာတိုက်ထုတ်တယ်အခုဟလာကျွန်တော်ရခိုင်ပြည်နယ်မှာရှိတဲ့ဟလာလိုရင်းညခေါ်ဘန်ဂါလီခေါ်ပါဒါသူတို့အကုန်လုံးရှင်းနေပြီတော့သူတို့ဖယ်လိုက်တယ်သူတို့ကအလာကိုပြီးဟလာ UN မှာဟလာကျွန်တော်ဒီကုလသမဂ္ဂမှာသူတို့ကဗီလိုအာနာသုံးတယ်ဒါရီကဟိုဒီတေယုတ်ဒီပအဝင်းကျင်နယ်ဇက်ဒီမှာတေယုတ်ဟိုအာကိုဗီတိုးတက်လာဆိုတာနိုင်ငံမတွေ့သေးပါဘူးကျွန်တော်လာအောင်ရှိမယ်ဟလာဟိုဒီနေ့ကနေဇက်လက်ရှိတယ်တိပတ်လက်ရှိတယ်မတိုးတက်ပါဘူးသူ့ရဲ့ level ကြီးအုပ်ချက်မှုပါပဲဟုတ်ကဲ့ကိုဒီလောက်ပါပဲ
ဟုတ်ကဲ့ဦးတက်မောင်ကျေးဇူးပါခင်ဗျဒါကတော့တော်ရှင်တယောက်ရဲ့အမြင်ဖြစ်ပါတယ်ခင်ဗျကျွန်တော်ကိုနေထွန်းနိုင်ကိုပဲဒီတယုတ်နဲ့ပတ်သက်လို့တခုလေးမေးချင်ပါတယ်ခင်ဗျလက်ရှိမြန်မာနိုင်ငံခုနကကိုနေထွန်းနိုင်ပြောသွားတဲ့အထက်မှာနိုင်ငံရေးရပါတစုံတရာဩဇာရှိလာနိုင်တယ်ဆိုတဲ့သဘောပြောသွားတာတွေ့ပါတယ်ခင်ဗျအဲ့တော့လက်ရှိ NLD အစိုးရရဲ့တေ S <S ာ့နိုင်ငံနဲ့ပတ်သက်လို့ဆက်ဆက်မှုနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ချင်ပါလဲ
ဆက်တူဒီအားလည်းပြည်ရဲ့ကာလဟိုဖြစ်စဉ်တွေကိုကျွန်တော်ပြန်ကြည့်ရင်တွေ့နိုင်တယ်နောက်တစ်ခုကဒီနိုင်ငံတော်အစိုးရရဲ့ဒီတွားနေတဲ့ခီးတွေဒီအစ်မညာရှိတွေတွားနေတဲ့ခီးတွေကြီးလိုက်ရင်ဒီတရုတ်နဲ့တော်တော်ကြီးကိုအဖြစ်ဖြစ်ဒီနိုင်ငံတကာမျက်နှာစာမှာရင်ဆိုင်လို့ဆိုရင်တော့ဒါကြီးအရင်ကြီးခေတ်နဲ့ပတ်သက်လို့ပေါ့နော်ဒါကကျုပ်ရဲ့ပါအနေနဲ့ငင်းငယ်တစ်စီရန်ထပ်ပါလာတော့ဒီကေမှာကျွန်တော်တို့နည်းနည်းလေးသတိပြုတင်တာကောနိုင်ငံရဲ့အချုပ်အခြာအာဏာပေါ့နော်ကျွန်တော်တို့အများအားဖြင့်ပြောလို့ရှိတဲ့ကိစ္စပါပဲဆိုတော့ဥပမာအတင်းကျွန်တော်တို့ကဒီ JMC ပေါ့အဖြစ်ကပ်ပြီးရတိုက်ခိုက်မှုရစဲသူအားဆောင်ကြီးကော်မတီပေါ့အဲ့ဒီမှာဆိုရင်ကျွန်တော်တို့ကဒီနိုင်ငံသားတွေအပေါင်းပတ်သက်မှုကိုဒါတက်မဘက်ကလည်းသဘောမကျဘူးကျန်တဲ့လူတွေကသဘောမကျတဲ့သူတွေရှိတယ်ပေါ့နော်အဲဒါဆိုရင်တကယ်ကကြတော့ထုံးစံတိုင်းသူကထုံးစံတိုင်းနေပြီးတော့ကျွန်တော်တို့ဝေးလာတယ်အဲဒီရောက်ပိုင်းအဖွဲ့တွေကသူနေရင်လည်းပဲသူဖြစ်ဖြစ်နေနောက်ဆုံးဖိတ်စာအစားသူကသင်ပို့လာမျိုးပေါ့နော်ဆိုတော့ရောက်လာတယ်ဆင်းပြေးကြတယ်အဲ့ဒီမှာလည်းကျွန်တော်တို့ဘာဆုံးရှုံးတာကိုကျွန်တော်တို့တတိယလည်းဆိုတော့မီဒီယာတွေသူဟိုပိတ်ပင်လိုက်တာတွေတားမြစ်လိုက်တာတွေရှိတယ်ဒါကမီဒီယာတစ်ခုဆုံးရှုံးသွားတယ်ဆိုတာတစ်ခုကျွန်တော်တို့ကြည့်လိုက်ရနောက်တစ်ခုကဘယ်သူနဲ့တွေ့မှာလဲအဲဒီဘယ်သူနဲ့တွေ့မှာလဲဒီကိုယ်စလေဒီပေါ့အမြောက်ပိုင်းကိုယ်စလေဒီကဘယ်လိုလဲတွေ့မှာလဲဘာလို့မှာလဲအကုန်လုံးကိုသူတို့ကသိချင်နေတယ်အဲတရင်အချက်လက်နေတယ်သူတို့ကပဲကင်ဆွဲထားတယ်ပေါ့နော်ဒီဟာကအဲကျွန်တော်တို့ဒီရှိဆက်သွားမယ်ဆိုရင်တော့ဒါတွေကအရင်တည်းပြောနေကိစ္စတွေတင်လာတယ်ဥပမာမြောက်ပိုင်းအဖွဲ့တွေနဲ့ဆိုရင်မီဒီယာတွေနဲ့ကောင်းကောင်းသူတို့တွေ့နိုင်တဲ့အနေအထားမျိုးမရှိခဲ့ဘူးအဲတရင်ကချင်းလွဲတွေလည်းသူတို့မလုံနိုင်ခဲ့ဘူးလုံမယ်ဆိုရင်မလုံနိုင်ခဲ့တာပေါ့နော်အဲ့ဒီအနေအထားလေးတွေကျွန်တော်တွေ့ရတယ်ဒါနေပြီးတော့ဥပမာဟိုတယ်ဆိုလဲဒီဟိုဘာလဲဟိုတယ်ကဒီတရုတ်ရဲ့ဟို finally တခုလို့တော့ဖြစ်သွားတဲ့အနေအထားမျိုးလောက်သူရှိတယ်ဒါတွေကကျွန်တော်တစ်ဖက်ဖက်ပြန်ကြည့်ရင်ပချုံချာအာနာနဲ့တွားပြီးတက်ဆိုင်နေတယ်ပေါ့နော်ဆိုတော့ဒါမျိုးလေးကျွန်တော်တို့သတိထားဖို့လိုလိမ့်မယ်တခုကတော့ကျွန်တော်တို့တိုးတက်မှုရှိတာအဲတိုးတက်မှုကိုဆောင်ကျင်းနိုင်ရင်တော့ကောင်းတယ်ဒါဆိုတစ်ဖက်မှာလည်းအဲ့ဒီတိုးတက်မှုကကျွန်တော်အချုပ်ချာအာနာနဲ့လဲရမယ်ဆိုရင်တော့ဒါကျွန်တော်တို့အတွက်ဆိုရင်ကြောင်းတဲ့ကိစ္စတူတယ်ကျွန်တော်မြင်ပါတယ်ဟုတ်ကဲ့
ခင်ဗျာကျွန်တော်တို့ဓာတ်ရိုက်လီလိုက်အစီအစဉ်အချင်းလဲဆစ်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတယ်ဥမမောင်ဆိုဦးနေထွန်းနိုင်နဲ့တော်ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လီလိုက်အစီအစဉ်ကျွန်တော်တို့ဒီမှာပဲရနာကွယ်ပြပါခင်ဗျာအားလုံးကျေးဇူးတင်ပါတယ
်ဒါကတော့ကုသညဦးစီစဉ်တင်ဆက်တဲ့အင်္ဂါညဓာတ်ရိုက်လီလိုက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဗိုလ်ထုတ်ရေးမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
တို့ရရှိမှာခင်ဗျာ
ရုရှားအစိုးရဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုထိန်းချုပ်နေစေဖြစ်ပါတယ်။ရုရှားနိုင်ငံကပြဋ္ဌာန်းထားတဲ့ဥပဒေတွေထဲမှာ Radio Free Europe, Radio Liberty, RFR နဲ့ VOA တို့လိုနိုင်ငံခြားသတင်းဌာနတွေကိုပိတ်မှတ်ထားထိန်းချုပ်နေတဲ့လုပ်ရက်အပေါ်အမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီး Heather Newark ကပြစ်တင်ရှုတ်ချလိုက်ပါတယ်။ RFR နဲ့ VOA တို့ဟာရုရှားဥပဒေရဲ့ထိန်းချုပ်မှုအောက်မှာဆက်ရှိနေပြီးရုရှားနိုင်ငံရဲ့ထုတ်လွှင့်ခွင့်ကိုပါကာလကြာရှည်တားမြစ်ထားပါတယ်။ဒါနေမကနောက်ထပ်ခြေတလန်းတိုးပြီးဇူလိုင်လ3ရက်နေ့ကရုရှားလွှတ်တော်မှာဥပဒေတရက်အတည်ပြုနိုင်ရေးကိုကြိုးပမ်းလာကြပါတယ်။သတင်းစုဆောင်းရမှာသတင်းဌာနအနေနဲ့မဟုတ်ဘဲတတိပုဂ္ဂလအဖြစ်နဲ့သာသတင်းရယူကြဖို့ဆိုတဲ့သတ်မှတ်ချက်ကိုအဲ့ဒီဥပဒေကျမ်းမှာရေးထားတာပါ။ဒီဥပဒေကျမ်းဟာလွတ်လပ်စွာဖော်ထုတ်နေတဲ့သတင်းတောက်တွေနဲ့ဘလော့ဂါတွေရဲ့ရေးသားဖော်ပြချက်တွေအပေါ်ရုရှားအစိုးရကလက်တုပ်ပြန်နိုင်အောင်အထောက်အကူပေးတဲ့လက်နက်တစ်ခုဖြစ်လာတယ်လို့Miss Newark ကတတိပေးလိုက်ပါတယ်။ American အတန်းလွှင့်လုပ်ငန်းများဘုတ်အဖွဲ့ဒါရိုက်တာ John Lansing ကတော့ RVRL နဲ့ VOA တို့ကိုတိုက်ခိုက်နေမှုအပေါ်အထူးစိုးရိမ်မိကြောင်းပြောပါတယ်။ရုရှားရဲ့ဥပဒေသစ်ဟာအရှင်းဝါဩဇာကြီးတဲ့ဒီသတင်းဌာနတွေကိုနိုင်ငံရေးအရတိုက်ခိုက်နေတယ်ဆိုတာရှင်းနေကြောင်းရုရှားပြည်သူတွေကိုမှန်ကန်တိကျပြီးယုံကြည်ရလောက်တဲ့သတင်းတွေနေ့စဉ်ပေးနေတာကိုဂုဏ်သိက္ခာကျဆင်းအောင်လှုပ်ဆောင်နေခြင်းသာဖြစ်ကြောင်းသူကပြောပါတယ်။အဲ့ဒီဥပဒေဟာကျွန်တော်တို့သတင်းတောက်တွေကိုမှားယွင်းစွာအပြစ်တင်နေသလိုသူတို့ကိုအန္တရာယ်တွန်းပို့နေကြောင်း John Lansing ကပြောပါတယ်။1985ခုနှစ်တုန်းကဖင်လန်နိုင်ငံမှာချုပ်ဆိုခဲ့တဲ့ Helsinki သဘောတူစာချုပ်ပါအချက်တိုင်းလွတ်လပ်စွာထုတ်ပေါ်ရေးသားပြောဆိုခွင့်တွေပါဝင်တဲ့လူသားတွေရဲ့အခြေခံလွတ်လပ်ခွင့်ကိုရုရှားအစိုးရကတာဝန်ခံလေးစားလိုက်နာဖို့လိုကြောင်းအမေရိကန်အစိုးရကတိုက်တွန်းလိုက်ပါတယ်။ RFRL နဲ့ VOA တို့အပေါ်ပြစ်မှတ်ထားလုဆောင်နေတာဟာလက်ခံနိုင်စရာမရှိသလိုစိုးရိမ်စရာလည်းကောင်းပါတယ်ဒါပေမဲ့ဒီလုပ်ရက်တွေကရုရှားနဲ့ကဘာတလွှားကကျွန်တော်တို့ရဲ့သောရရှင်တွေအတွက်ဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုအထောက်ပံ့ဖြစ်စေနိုင်တဲ့သတင်းတင်ဆက်ပေးတဲ့လုပ်ငန်းကိုတော့အဟံတားဖြစ်စေမှာမဟုတ်ဘူးလို့မစ္စတာလန်ဇင်းကကြေညာလိုက်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မှုကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာအခုထုတ်လွှင့်နေတဲ့ VOA ရဲ့တနားရီစာမနက်ပိုင်းအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာလည်းဖြစ်ပါတယ်ခင်ဗျာ VOA ကဆက်လက်ပြီးတော့အတန်လွှင့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအချင်းကျုပ်ကိုကိုကျော်အောင်လွင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလမှာရုရှားဘက်ကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်ထောင်လိုင်းတိုင်ဝမ်ကတင်ပြချက်တွေကိုသူလက်ခံပါတယ်လို့သမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကပြောပါတယ်။အရင်တနေ့တုန်းကဖင်လန်နိုင်ငံမှာရုရှားသမ္မတဗလာဒီယာမူဒီယာပူတင်နဲ့သူပူးတွဲသတင်းစာရှင်းလင်းပွဲတုန်းကတော့အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်ပြီးတော့နှောက်ယှက်တာမရှိဘူးလို့သမ္မတပူတင်ရဲ့ညှင်းဆိုချက်ကိုသမ္မတထရန့်ကထောက်ခံခဲ့ပါတယ်။သမ္မတထရန့်ထောက်ခံပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ Republican နဲ့ Democrat Party နှစ်လုံးကလွတ်တော်အမတ်တွေအပြင်းထန်ဝေဖန်မှုတွေရှိလာခဲ့ပြီးတဲ့နောက်တည့်မှာပဲသမ္မတထရန့်ကသူပြောခဲ့တဲ့စကားကိုပြန်ပြင်ပြီးတော့အခုလိုရှင်းပြလာတာပါ။အမေရိကန်ထောက်လိုင်းအဖွဲ့ကိုမယုံမဲရုရှားသမ္မတရဲ့ပြောဆိုတာကိုယုံကြည်တဲ့အတွက်အမေရိကန်လွတ်တော်အမတ်တွေကသမ္မတထရန့်ကိုအပြင်းထန်ဝေဖန်ရှုံ့ချခဲ့ကြတာပါ။ကမ္ဘာစီးပွားရေးသုံးပုံတစ်ပုံကိုလွှမ်းခြုံမဲ့အကြီးအမားဆုံးနိုင်ငံတကာအထူးစီးပွားရေးဆောင်ဖန်တီးဖို့လွတ်လပ်စွာကုံသွဲရေးဆိုင်ရာသဘောတူညီချက်စာချုပ်တစ်ခုကိုဥရောပသမဂ္ဂနဲ့ဂျပန်နိုင်ငံတို့အကြားမှာလက်မှတ်ရေးထိုးခဲ့ကြပါပြီ။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေ၊ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထုခ်၊ဥရောပကောင်စီဥက္ကဋ္ဌရှွန်ကလော့ဂျွန်ကာရိုသုံးဟာဂျပန်နိုင်ငံတိုကျိုမြို့မှာမနေ့လောကလက်မှတ်ရေးထိုးခဲ့ကြပါတယ်။အဲဒီစာချုပ်အရဂျပန်နိုင်ငံကတင်ပို့မဲ့မော်တော်ကားကစပြီးတော့လျှက်စစ်သုံးပစ္စည်းအစုံတကဥရောပနိုင်ငံတွေကဂျပန်ကိုတင်ပို့မဲ့တင်ကဲဝတ်သားဝိုင်းအပါဝင်စိုက်ပျိုးရေးကုန်ထုတ်ပစ္စည်းတွေပေါ်မှာခွန်ကောက်ခံနေမှု99ရာခိုင်နှုန်းထိဖျက်သိမ်းသွားမှာဖြစ်ပါတယ်။ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုကိုယ်စားလှယ် Miss Christine Bugna ဟာတောင်းရဲ့ကြာခီးစဉ်ဘင်္ဂလားဒေ့ရှ်နိုင်ငံပြည်ဆောင်သွားပါပြီ။သူရဲ့အစီရင်ခံစာကိုဥရောပလုံခြုံရေးကုလသမဂ္ဂလုံခြုံရေးကောင်စီမှတင်နာနေကြလို့ရှိရင်တကားပိတ်တင်ပြဖို့ရှိပါတယ်
။သတင်းချင်းချုပ်ကိုကိုကျော်အောင်လင်းကြီးညာသွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုက Mac Engine နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒါရယ်စမစ်ဖြစ်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတော်တာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားများအားလုံးကြမ်းမှရှင်လန်းပြီးတော့အဆအဆအယအယဆင်ပြေချောမှုကြပါစေ ဗီဒီယိုကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ဆမ်မိုးယူပ
This program has come to you from the Voice of America, Washington.